Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညပဲ VOA Season 3ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုညပိုင်း Season 3တာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီကနေ့ညပဲသတင်းတွေကိုနန်းလောင်နဲ့အတူချင်းညပေးသွားမှာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကဂျာမနီကောင်စစ်ဝင်ရုံတိုက်ခိုက်ခံရမှုအတွင်းကောင်စစ်ဝင်ရုံးဝန်ထမ်းတွေထိခိုက်ဒဏ်ရာရတာမရှိဘူးလို့ဂျာမနီအနာပိုင်တွေကဒီကနေ့ပြောဆိုလိုက်ပါတယ်။အတိုက်ခံသတင်းစာကမ်မာရီရဲ့ပုတ်ဖွဲ့ဥက္ကဋ္ဌကိုတူရကီအနာပိုင်တွေကဒီကနေ့မှဖမ်းဆီးလိုက်ပါတယ်။ 11 Media Group တာဝန်ရှိသူတွေကဒီကနေ့မှပဲတာဝန်မွေမြို့နယ်ရဲစခန်းမှာလာရောက်အဖမ်းခံခဲ့ကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားမှာပါမခွန်ရီ
။ကောင်းပါပြီရှင်။အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့နယ်မြေရှင်းလင်းရေးခေါင်းစဉ်နဲ့မြန်မာတပ်မတော်ကစစ်ဆင်ရေးတွေလုပ်မယ်ဆိုရင်အပြစ်ရလက်မှတ်ထိုးရေးကိုထိခိုက်နိုင်ပြီးပြည်ရင်းငြိမ်းချမ်းရေးနဲ့အလံဝေးလိမ့်မယ်လို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပြောပါတယ်
။တကယ်လို့냐ဒီတိုင်းဒါလက်နက်ကိုင်အဖွဲ့အစည်းတွေလည်းတောင်းဆိုနေတဲ့ဒီအချက်အလက်တွေမပြည့်စုံဘူးဆိုလို့ရှိရင်တော့
KIO ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။သမရကိုတင်ပြလိုက်ပြီးဖြစ်တဲ့မြစ်ဆုံစီမံကိန်းကော်မရှင်ရဲ့အစီရင်ခံစာကိုလူလူသိအောင်လဲပြတဲ့နဲ့ဆိုတဲ့သုံးသက်ချက်ထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်ထန်စီရင်ခံထားရသူမြန်မာရွှေ့ပြောင်းလို့တော်မှ2ဦးရဲ့အယူခံလွှာရက်ချင်းဟာတရလူရှိနေတွေဘက်ကခိုင်လုံတဲ့တင်ပြချက်မျိုးမပြနိုင်တဲ့အတွက်ရက်လွန်သွားပါတယ်။နိုင်ငံတကာသတင်းလွှာထဲမှာတော့ရွေးကောက်ခံသမရဒေါ်နယ်ထရန့်နဲ့ဇနီးဟာလက်ရှိသမရအိုဘားမားရဲ့ဖိတ်ကြားချက်နဲ့မနေ့ကအင်ဗျူတော်ကိုတွားရောက်ခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နားလောင်လို့ကြည်ညာပါမယ်ရှင
်။အာဖဂန်နစ္စတန်မြောက်ပိုင်းကဂျာမနီကောင်စစ်ဝင်ရုံးအသေးခံကားဘုံခွဲတိုက်ခိုက်မှုအတွင်းရုံးဝန်ထမ်းတွေထိခိုက်ဒဏ်ရာရတာတွေမရှိဘဲဘေးကင်းလုံခြုံတယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်။မဇာအိုင်ရှရစ်မြို့ကကောင်စစ်ဝင်ရုံးကိုကားနဲ့မောင်းဝင်ဘုံခုပေါက်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ6ဦးသေဆုံးပြီးတရားကြောထိခိုက်ဒဏ်ရာရခဲ့ပါတယ်။အယသအများစုပါဝင်တဲ့အဲ့လိုသေဆုံးဒဏ်ရာရသူတွေနဲ့ပတ်သက်လို့ဝန်ထမ်းကြောင်နိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကပြောပါတယ်။ဒေသစံတော်ချိန်ည7နာရီလောက်မှဖြစ်တဲ့ဒီတိုက်ခိုက်မှုကြောင့်ပုံမှန်လူအယောက်30လောက်အလုပ်လုပ်နေတဲ့ကောင်စစ်ဝင်ရုံးအကြီးအကျယ်ထိခိုက်ပျက်စီးသွားတယ်လို့မြောက် Atlantic စစ်စာချုပ်အဖွဲ့ NATO ပြောခွင့်ရတဦးကပြောပါတယ်။တာလီဘန်ကျမ်းပတ်သမားတွေကကောင်စစ်ဝင်ရုံးနှင်းကိုဝင်ရောက်ဖို့ကြိုးစားခြင်းမှာလုံခြုံရေးတွေနဲ့နာယီတော်ကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါသေးတယ်။ကောင်စစ်ဝင်ရုံးကိုတွားရလမ်းကလန်ကိုဒီကားဘုံခွဲရှင်းလင်းပြီးနောက်ဒီဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်ထားတဲ့ဒုတိယကားဟာကောင်စစ်ဝင်ရုံးအဝင်ဘဝကိုတိုက်ပြီးတော့ထပ်မံဖောက်ခွဲခဲ့တယ်လို့အာနာဘိုင်နီကပြောပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်မြောက်ပိုင်းကတာလီဘန်လက်နက်ကိုင်တွေကပြောဆိုထားပြီးဒီလအစောပိုင်းကအနီနာခွန်ဒုစ်ခရိုင်မှာကလင်းငယ်တချို့အပါဝင်လူ32ယောက်တည်ဆုံးခဲ့ရတဲ့နေတုဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့ပြောပါတယ်အခုကောင်စစ်ဝင်ရုံးတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေစုဆောင်းဖို့ဒီကနေ့မနေ့အာယုံမတက်ခင်မှာပဲဂျာမနီအစိုးရကဒီဘာလင်မြို့မှာပြည်ပခကင်တွေဆိုင်ရာအစည်းအဝေးတစ်ရက်ခေါ်ယူခဲ့ပါတယ်အာဖဂန်နစ္စတန်မှာနေတိုးမဟာမိတ်တပ်ဖွဲ့တွေနဲ့အတူတန်ဝန်တန်းဆောင်နေတဲ့ဂျာမနီစစ်သား983ယောက်ရှိပြီးအများစုကဘဲလ်ခရိုင်မှာအခြေစိုက်တာပါအခုတိုက်ခိုက်မှုဖြစ်ခဲ့တဲ့မဇာအိုင်ရှရစ်မြို့ကတော့ဘဲလ်ခရိုင်ရဲ့မြို့တော်ဖြစ်ပါတယ်ခင်ဗျာ
စီးရီးယားတပုံတွေဒါရုလက်နက်တွေအသုံးပြုတဲ့ထောက်ထားတွေကိုရုရှားအရာရှိတွေရှာဖွေတွေ့ရှိခဲ့တယ်လို့ရုရှားစစ်တပ်ကပြောပါရယ်အလက်ပိုမျိုးအနောက်တောင်ဘက်ရပ်ကွက်တွေမှာကလိုရင်းနဲ့ဖော့စဖရပ်စ်တွေပါဝင်တဲ့မပေါက်ကွဲသေးတဲ့စစ်လက်နက်ပစ္စည်းအပိုင်းအစတွေကိုစီးရီးကျွမ်းကျင်သူတွေကတွေ့ခဲ့ရတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုချုပ် Ignor Khanashakov ကဒီကနေ့မှပြောပါရယ်စီးရီးယားပြည်သူတွေနဲ့အစိုးရတပ်သားတွေကိုတပုံတွေကဒါရုလက်နက်အသုံးပြုပြီးတိုက်ခိုက်တယ်ဆိုတာဒီတွေ့ရှိချက်ကသက်သေပြလိုက်တာဖြစ်တယ်လို့ပြောခွင့်ရကဆိုပါရယ်စီးရီးယားအစိုးရကအရက်သားတွေအပေါ်ဒါရုလက်နက်တွေအသုံးပြုပြီးတိုက်ခိုက်ခဲ့တယ်ဆိုပြီးတော့စီးရီးယားအစိုးရအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်နဲ့မဟာမိတ်တွေကတိုက်တွန်းနေတာပါစီးရီးယားအစိုးရကဒါရုလက်နက်အသုံးပြုခဲ့တယ်ဆိုတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေရဲ့ကောက်ချက်ချမှုတွေကိုရုရှားတို့ကမေခွန်းထုတ်လိုက်တယ်လို့ပဲတပုံတွေဒါရုလက်နက်အသုံးပြုခဲ့တယ်ဆိုတော့အထောက်ထားတွေကိုလည်းထောက်ပြလိုက်ပါတယ်စီးရီးယားနိုင်ငံတွင်ဒါရုလက်နက်အသုံးပြုပြီးတိုက်ခိုက်ခဲ့တာဟာဘယ်သူလက်ချက်လဲဆိုတာဆက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆန္ဒမဲပေးထောက်ခံထားပါတယ်
တိုက်ခံသတင်းစာကမာရီရဲ့ပုတ်ဖွဲ့ဥက္ကဋ္ဌကိုတူရကီအာဏာပိုင်တွေကဒီကနေ့ဖမ်းဆီးလိုက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်ကသတင်းစာတိုက်ရဲ့အစစ်မြင့်တာဝန်ရှိသူ၉ဦးကိုဖမ်းဆီးပြီးနောက်အခုလိုထပ်မံဖမ်းဆီးတာဖြစ်တယ်လို့သတင်းစာတိုက်ကပြောပါရယ်။သမရရစ်ချတ်တေအာရဝန်ရဲ့အာဏာရတရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့သတင်းစာတိုက်ရဲ့အကြီးအကဲ အာကင်အတလီကိုဂျာမနီနိုင်ငံကပြန်လာစဉ်အစ္စတန်ဘူလ၄စိတ်မှာရဲတွေကဖမ်းဆီးခဲ့တာပါအရင်ဖမ်းဆီးခဲ့သူ၉ဦးထဲမှာလက်ရှိအယ်ဒီတာချုပ်မူရက်ဆဗန်ခုလဲပါဝင်ပြီးသူဟာဒီကနေ့အထိထိမ့်သိမ်းခံရခြင်းမှာတရားရင်ဆိုင်ဖို့ကိုလည်းစောင့်ဆိုင်နေရပါတယ်အခုလိုထပ်မံဖမ်းဆီးမှုကြောင့်တူရကီရဲ့သတင်းလွတ်လပ်ခွင့်ပေါ်နိုင်ငံတကာကပိုးပြီးတော့စိုးရိမ်ပူပန်လာပါတယ်နိုင်ငံတော်လျှို့ဝှက်ချက်တွေကိုအများသိအောင်ထုတ်ပေါ်ခဲ့တာကြောင့်ထောင်ဒဏ်6နှစ်နီးပါးချမှတ်ခံရတာကိုအယူခံထားတဲ့အဝေးရောက်အယ်ဒီတာချုပ်ဟောင်းကန်ဒန်ဒါဟာအခုနှစ်အစောပိုင်းတုန်းကဂျာမနီနိုင်ငံကိုတင်းရှောင်သွားပါတယ်လွန်ခဲ့တဲ့ဇူလိုင်လကမအောင်မြင်တဲ့စစ်အာဏာသိမ်းမှုအပြီးသတင်းမီဒီယာ130လောက်ကိုအာဏာပိုင်တွေကပိတ်ပစ်ခဲ့တာကြောင့်နိုင်ငံတွင်းကဖိနှိပ်ခံရတဲ့သတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်လို့တူရကီရဲ့မဟာမိတ်အနောက်နိုင်ငံတွေကြားမှာစိုးရိမ်မှုတွေတိုးလာနေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ဒေါ်နယ်ထရမ့်အရွေးခံရတာကိုမကျေနပ်သူထောင်ထောင်ချီဟာနယူးယောက်နဲ့ကယ်လီဖိုးနီးယားပြည်နယ်ကမြို့ကြီးတွေမှာတတိယနေ့မြောက်ဖြစ်မနေ့ကထိဆန္ဒပြနေကြပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာ45ဆင့်မြောက်သမ္မတအဖြစ်ထရမ့်အရွေးခံရပြီးနောက်အမေရိကန်အနောက်မြောက်ကအော်ရီဂွန်ပြည်နယ်ပေါ့တလန်အလယ်ပိုင်းကချီကာဂိုအရှေ့ဘက်ကနယူးယောက်မြို့တွေမှာယာကနန်းကနေထောင်ကနန်းနေပါရှိတဲ့လူအုပ်တွေကစကန့်ကွက်ဆန္ဒပြနေကြတာပါ။မနေ့ညမှာပဲရွေးကောက်ခံသမ္မတထရမ့်ကဒီရွေးကောက်ပွဲမှာသူ့အနေနဲ့တခဲနဲ့ထောက်ခံအားပေးမှုကိုရခဲ့ပေမဲ့သတင်းမီဒီယာတွေကဖော်ပြနေတဲ့လူအုပ်ကြီးဟာသူ့အပေါ်ဆန့်ကျင်ဆန္ဒပြနေတာလုံးဝမတရားဘူးလို့ Twitter လူမှုကွန်ရက်မှာရေးပါရယ်ပေါ့တလန်မြို့မှာတော့ထောင်းနဲ့ချီတဲ့ကန့်ကွက်ဆန္ဒပြသူတွေဟာမနေ့ညကမြို့ထဲမှာစီတန်းလဲလဲခဲကြပြီးတော့အကြမ်းဖက်ဆူမှုတွေလည်းဖြစ်ပွားခဲ့တယ်လို့ရဲကဆိုပါတယ်ဆန္ဒပြသူတွေဟာဆေးဆိုင်တွေကိုဖျက်ဆီးခဲ့တယ်လို့ပြောက်အိုးတွေလည်းဖောက်ခဲ့ကြတဲ့အပြင်လူအုပ်ထဲက baseball ဒုတ်တွေကင်ထားသူတချို့ကလော့စပီကာကနေတဆင်တွေ့ထိုးလုံးဆော်နေတာကြောင့်စုဖို့အကြမ်းဖက်မှုအဖြစ်ရဲကတတ်မှတ်ခဲ့ပါတယ်ဆန္ဒပြမှုတွေကြောင့်အော်ရီဂွန်ပြည်နယ်ကအဝေးပြေးလမ်းမှာအမှတ်9နဲ့84လမ်းအစိတ်ပိုင်းတချို့ကိုပိတ်ပစ်ခဲ့တယ်လို့ကော်လိုရာဒိုပြည်နယ်မြို့တော်ဒန်ဗာအနီးမှာအမှတ်25အဝေးပြေးလမ်းမှာကိုဆန္ဒပြသူတွေကပိတ်ပစ်ခဲ့ပါတယ်ကယ်လီဖိုးနီးယားပင်ဆယ်ဗေးနီးယားကန်တကီအမေရိကန်ပြည်နယ်တွေမှာလည်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တော့ကြနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာဆက်သွေးဥပဒေပုံမှ66ဂါကြီးအပါဝင်ရန်ကုန်တိုင်းအစိုးရကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့စင်ခေါ်ခံထားတဲ့11 Media Group တာဝန်ရှိသူတွေဟာဒီကနေ့မှပဲတာမွေမြို့နယ်ရဲစခန်းမှာလာရောက်ဖမ်းခံခဲ့ကြပါတယ်ရှေ့ဆက်ပြီးတော့လုံဆောင်မှာနဲ့ပတ်သက်လို့အစီပိုင်းခံရတဲ့ဖွဲ့မှုဒူးရဲမှုကြီးမြင့်ထွေးကအခုလိုပြောပါတယ်
အမှုမှာစွပ်စွဲခံထားတဲ့ဒေါက်တာတန်းထွန်း CEO နဲ့ခုနအိတ်တာချုပ်ပုံဝေဖြိုးတို့ဖြစ်ပါတယ်သူတို့နှစ်ယောက်ကျွန်တော်အခုပုံမဲ့ဟုတ်လားစစ်မဲ့သူတို့ပုံမှန်နေပါယူမဲ့ပြီးရင်တရားရုံးရင်မှန်သွားယူမဲ့ယူရင်ကျွန်တော်တို့ဘုံတွေ
76ပါ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့နှစ်ဦးကိုတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိရဲ့ရန်ကုန်တိုင်းအစိုးရကဒီသတင်းပတ်ထဲမှာပဲတရားစွဲဆိုခဲ့ပြီးတဲ့နောက်အမှုရင်ဆိုင်ဖို့ Yes Gang ကဆင့်ခေါ်ထားတာပါနိုဝင်ဘာ6ရက်နေ့က Daily 11သတင်းစာရဲ့ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့ Editor အပေါ်မှာဝန်ကြီးချုပ်တဦးဟာဒေါ်လာ3000ချီတန်းတဲ့နာယီကိုလုပ်ငန်းရှင်တဦးထံကရယူထားတယ်ဆိုပြီးတော့ရေးသားခဲ့တဲ့အတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကတရားလိုလုပ်ပြီးတော့တာမွေ Yes Gang မှာအမှုဖွင့်ခဲ့တာပါ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့နှစ်ဦးကိုတော့တာမွေမြို့နယ် Yes Gang ကတရားရုံးကိုပို့ဆောင်ခဲ့ပြီးချုပ်နှောင်မှုယမန်ရယူခဲ့တာပါတရားစွဲဆိုခံထားတဲ့11 Media Group တာဝန်ရှိသူတွေကတော့သူတို့ဖော်ပြချက်နဲ့ပတ်သက်လို့ခုခံသွားမယ်လို့ပြောဆိုခဲ့ကြပါတယ
်။တရုတ်နိုင်ငံအချုပ်ချပိုင်းနယ်မြေအတွင်းကလူတွေအနေနဲ့စီလုံးညံ့ညို့မှုရှိကြဖို့တရုတ်ကောင်ဆောင်တွေကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပထမဆုံးသမ္မတဆွန်ရက်စင်ရဲ့150နှစ်မြောက်မွေးနေ့အခမ်းအနားမှာသမ္မတရှီကျင်းပင်ကတရုတ်နိုင်ငံကနေခွဲထွက်မဲ့ဘလို့လောက်ရမျိုးကမှတီးခံသွားမှာမဟုတ်ဘူးလို့ဒီကနေ့ပြောလိုက်တာပါ။တရုတ်ဆန့်ကျင်ရေးပြောဆိုခဲ့တဲ့ဟောင်ကောင်အစိုးရအရာရှိနှစ်ဦးကိုတရုတ်နိုင်ငံကဖယ်ရှားခဲ့တယ်လို့တခါကိုယ်ပိုင်အုပ်ချုပ်ခွင့်ရနေတဲ့တိုင်ဝမ်အနေနဲ့တရုတ်တနိုင်ငံနဲ့တားရှိတယ်ဆိုတဲ့မူဝါဒကိုလက်ခံတဲ့ချိန်ထိတရုတ်နိုင်ငံကနေအဆက်အဆံတွေဖြတ်တောက်ထားပြီးတဲ့နောက်သမ္မတရှီကအခုလိုပြောလိုက်တာပါ ဘယ်နေရာပဲအချိန်မှာပဲဖြစ်ဖြစ်လူပုဂ္ဂိုလ်အဖွဲ့အစည်းပါတီတရက်ရက်အနေနဲ့တရုတ်နိုင်ငံကနေခွဲထွက်ဖို့လှုံ့ဆော်တာကိုလုံးဝလက်တင်ခံမှာမဟုတ်တလို့တရုတ်နိုင်ငံသားတွေအားလုံးကလည်းပြင်းပြထန်ထန်ဆန့်ကျင်သွားမှာဖြစ်တယ်လို့ဘီဂျင်းမြို့က Great Hall of the People နိုင်ငံတော်အဆောက်အဦမှာသမ္မတရှီဂျင်းပင်ကပြောပါရယ်တရုတ်နိုင်ငံနဲ့ဆက်ဆံရေးပို့အဆင်ပြေတဲ့ကွန်မန်ဒန်ပါတီကိုရွေးကောက်ပွဲမှာအနိုင်ရပြီးတိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီကဆာအင်းဝမ်ကမေလကရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တာပါသူတို့အစိုးရအဖွဲ့ရဲ့တည်ရှိမှုတိုင်ဝမ်ရဲ့ဒီမိုကရေစီအပေါ်တရုတ်အစိုးရအနေနဲ့လက်တွေ့ကြကြရင်ဆိုင်ဖို့နဲ့နှစ်ဖက်တွေ့ဆုံဆွေးနွေးဖို့သမ္မတဝမ်ကတောင်းဆိုနေတာပါတရုတ်နိုင်ငံကတော့တိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိတ်အပိုင်းဖြစ်ပေအတည်ပြုထားတာဖြစ်ပါတယ
်အိန္ဒိယနိုင်ငံမှာရူပီငွေကြေး900ဒဏ်နဲ့1000ဒဏ်တွေကိုအစိုးရကရုပ်သိမ်းလိုက်ပြီးနိုင်ငံတဝမ်က ATM ငွေထုတ်ဆက်တွေကို2ရက်ကြာရပ်နားထားခဲ့ပါတယ်ဒီကနေ့မှာတော့ငွေထုတ်ဖို့ပန်းတွေရှိမှလူတွေတန်းစီစောင့်ဆိုင်နေပါတယ်အိန္ဒိယမှာငွေသားနဲ့သာအဓိကရောင်းဝယ်ကြတာမို့တနေ့တာသုံးဆဲဖို့ ATM တွေရှိမှလူအကြီးကအလူရက်တိုးပြီးတော့ဆောင်ဆိုင်နေကြပါတယ်ငွေမဲကင်ဆောင်သူတွေကိုပြစ်မှတ်ထားဖို့တမိုးကြီးငွေဆက်ကူတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကတရားမဝင်ကြေညာလိုက်တာပါလူတွေလက်ထက်ကတရားမဝင်တော့တဲ့ငွေတွေကိုဒီဇင်ဘာ30ရက်နောက်ဆုံးထားပြီးဘန်စင်းနဲ့ထည့်သွင်းကြဖို့အစိုးရကသတ်မှတ်ထားပါတယ် ATM ဆက်တွေကနေရူပီ900ဒဏ်နဲ့2000ဒဏ်ငွေဆက်ကူတွေကိုကြာသာပတိညကစပြီးတော့ထုတ်ပေးဖို့စီစဉ်ထားပေမဲ့ဆက်တွေရက်နေတာကြောင့်လူတွေစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်တမိုင်ခွဲပတ်လည်ကATM ဆက်တွေအလုံးအလုံးမလုပ်ဘူးလို့ဘိုဖဲလ်မြို့ကန်တယောက်ကပြောပါတယ်စနေတနင်္ဂနွေမှာလဲဘန်တွေဖွင့်ပေးထားမှာဖြစ်တယ်လို့နောက်ကျတဲ့အချိန်ထိဖွင့်ပေးထားမယ်လို့ဘန်တော်များများကကြေညာပါတယ်ဒေါ်လာဘီလီယံနဲ့ချီတဲ့ငွေမဲတွေကိုပုံမှန်ငွေကြေးလက်ပတ်မှုစနစ်ထဲရောက်လာအောင်လုပ်မယ်လို့ဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကဒီ2014ခုနှစ်အာဏာရလာချိန်မှကတိပေးခဲ့ပါတယ်ဒီကတိတွေမတည်ဘူးဆိုပြီးတော့ဝေဖန်ရေးသမားတွေကပြောဆိုထားတာပါအိန္ဒိယရဲ့ငွေမဲစီးဆင်းမှုဟာပုံမှန်လမ်းကြောင်းကနေသွားနေတာမဟုတ်ပဲပြည်ရင်းအသင်းထုတ်ကုန်ရဲ့20ရာခိုင်နှုန်းနီးပါးရှိနေတယ်လို့ယင်းနီမြုံနယ်မှုလုပ်ငန်း MBIT ကပြောပါရခင်ဗျာ
အထင်ကရတချင်းရေးစရာလည်းဖြစ်ဆိုရောလည်းဖြစ်တဲ့လီယိုနာကိုဟန်ဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါပြီ။အမေရိကန်ပြည်ထောင်စု Los Angeles မြို့ကသူ့အိမ်မှာငြိမ်ငြိမ်းချမ်းချမ်းပဲကွယ်လွန်သွားခဲ့တယ်လို့သားဖြစ်တဲ့အဒမ်ရဲ့အကြီးညာချက်ထံမှာပြောထားပါရယ်။သူ့ရဲ့နောက်ဆုံးအချိန်ထိသူဟာသူမတူတဲ့ဟာတာညာနဲ့တချင်းတွေရေးဖွဲ့သွားတယ်လို့လည်းဆိုပါရယ်။ဘာကြောင့်ကွယ်လွန်သွားသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကိုဟန်ရဲ့ You Want It Darker ဆိုတဲ့သူ့ရဲ့နောက်ဆုံးတချင်းကိုပြီးခဲ့တဲ့လမှထွက်ထားတာဖြစ်ပါရယ်ရှင်။2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုကစပြီးတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ် NCA အပြည့်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကိုနယ်မြေရှင်းလင်းရေးအကြောင်းပြချက်နဲ့မြန်မာတပ်မတော်ကစစ်ဆင်ရေးဆက်လုပ်နေမယ်ဆိုရင် NCA လက်မှတ်ရေးထိုးရေးကိုထိခိုက်စေနိုင်တယ်လို့ပြည်တွင်းငြိမ်းချမ်းရေးနဲ့အလံဝေးသွားနိုင်တယ်လို့တိုင်းရင်းသားခေါင်းဆောင်တချို့ကပြောပါရယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းလက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ပုံမှာအခုလိုသုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါရယ်ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကအပြည့်အစုံပြောပြပါမယ်ရှင
် NND အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့DPN လို့ခေါ်တဲ့တိုင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့တို့ကြား NCA စာချုပ်လက်မှတ်ရေးထိုးနိုင်ရေးကိုညှိနှိုင်းနေတဲ့အခုလိုကာလမျိုးမှာကချင်နဲ့ရှမ်းပြည်နယ်တွင်တိုက်ပွဲတွေဖြစ်နေတာပါကချင်ဒေသမှာလာမယ့်ဒီဇင်ဘာလကုန်ထိနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေလွတ်ဖို့မြန်မာတပ်မတော်ကညွှန်ကြားထားတာကြောင့်ဒီရက်ပိုင်းအတွင်းဝိုင်းမော်မြို့နယ်တဝိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတယ်လို့ KIO KIA တပ်ရဲ့ပြောခွင့်ရသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ကူလာပြည်နယ်ကနဲ့ဒီဒီဇင်ဘာလ30ရက်နေ့အထိတော့သူတို့ကစစ်စင်ရဲ့လုပ်ဖို့စက်မှတ်ထားတဲ့အချိန်ဖြစ်ပါလေ။ဆိုတော့အဲ့ဒီအတိုးတိုးမှာတော့သူတို့ကခုလိုနေမင်းချင်းကြီးတို့စစ်စင်ရဲ့တို့ကအမေတန်လွတ်နေတာဖြစ်ပါလေ။လုံးလုံးဆယ်ကတော့ဒီဝိုင်းမော်မြို့နယ်တို့ဒီဘာကမြို့နယ်တို့နောက်ဒီတနိုင်းမြို့နယ်တို့ကသူတို့အလုပ်ချတာကိုကျွန်တော်တို့တွေ့ရပါလေ။ကျုပ်တလေနေရာမှာကတော့ဒီတိတိရင်ဆိုင်တိုက်ပွဲတွေခဏလေးဖြစ်တာလို့ရှိပါတယ
်လက်ရှိအတိုင်းဆိုရင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီလိုတိုက်ပွဲတွေဟာ NCA မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုဖိအားပေးတဲ့သဘောနဲ့ဖြစ်ပြီးဒါဟာ NCA လက်မှတ်ထိုးရေးကိုထိခိုက်စေနိုင်တယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပါတယ
်အဲတမတ်ပါတော့ NCA လက်မှတ်ထိုးဖို့အတွက်အခုလိုမျိုးစီရင်အားနဲ့စီစဉ်ရေးလုပ်ပြီးမှအဲကြီးအပေးတဲ့ပုံစံနဲ့တော့အဲတက်သွေးကြီးစီစဉ်ရေးတွေစီမဲလာတာလားလို့တော့တွေးမိပါတယ်အဲနောက်တစ်ချက်ကတော့တကယ်လို့ညာဒီအဲတိုင်းဒါလည်းကဲဖွဲ့အစည်းကြီးလည်းပဲသူတို့ဘက်ကလူလားတောင့်တနေတဲ့တောင်းချူနေတဲ့ ဒီအချက်အလက်တွေမပြည့်စုံဘူးဆိုလို့ရှိရင် NCA မြန်မာကမထူးဖြစ်ဖို့လို့ကျွန်တော်ထင်ပါတယ်။အဲခုလိုမျိုးစစ်စီရဲနဲ့ပဲလုံးလုံးပတ်ပတ်နဲ့ပဲစစ်စစ်ဒီ NCA လက်မှတ်ထူးဖို့ဆိုတာလည်းအနောက်အချက်တော့အဖြစ်လာမယ်လို့မြင်ပါတယ်။
ကချင်ဒေသမှာလိုပဲနိုဝင်ဘာ10ရက်ကြာသာပတေးနေ့ကလည်းရှမ်းပြည်နယ်အတွင်းမှာ TNLA တအောင်းပလောင်တပ်တွေနဲ့အစိုးရတပ်တို့ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။တပတ်ကအပြည့်ရဆဲနိုင်ရေးဆွေးနွေးနေတဲ့တချိန်တည်းမှာပဲတိုင်းဒေသလက်နက်ကင်ဒေသတွေမှာစစ်စင်ရေးတွေဆက်ရှိနေမယ်ဆိုရင် NCA လက်မှတ်ရေးထိုးရေးထိခိုက်နိုင်တယ်လို့ပြည်တွင်းညဉ့်ညံ့ရေးလည်းအလန်းကွာဝေးသွားနိုင်တယ်လို့မွန်ပြည်သက်ပါတီဒုက္ခတာနိုင်ဟန်သာကသုံးသပ်ပါတယ
်။တပတ်ကညဉ့်ချင်ရေးတက်ဆိုပြီးတော့မှဆွေးနွေးနေတယ်တဲ့ကဟိုစီကြီးကလုံးဝမလျှော့ဘူးနေရာယူဖို့နော်အသာစီးရဖို့အဲ့ဒါလိုကြိုးပမ်းနေရင်တော့ယုံကြည်လို့ပဲရမယ်ခင်ဗျာဒီအပြစ်ခတ်ရဆဲပြီးတော့မှနိုင်ငံရေးရဖြစ်ရှင်ဖို့ဆိုတဲ့အာမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိရမယ်လေခင်ဗျာအခုကတော့အဲ့ဒါလိုမျိုးစီကြီးနဲ့ဆုတ်ရှားနေတော့ပဲယုံကြည်မှုတည်းပြပြကုန်တော့ဘောကျွန်တော်တို့ဘက်ကတော့အလုံးပါဝင်ကြီးကိုပဲဥပယ်နေတော့မယ်ဗျာအလုံးမပါဝင်ပဲနဲ့ကျွန်တော်တို့နိုင်ငံကိုအေးချအောင်လုပ်လို့မရဘူးလို့တကယ်ကကျွန်တော်မြင်တယ်။ဒီစစ်မီမီချူမီကြံတယ်အပြန်ကူးမှလည်းနောက်တစ်ဖက်ကအဲ့ဒါလိုတချို့ကိုပြစ်ရပြီးတော့တချို့ကိုတိုက်နေတဲ့ဟာကဒါခွဲခြားပြီးတော့မှချိန်မုံတဲ့သဘောပဲလေဗျာ
။ဦးသိန်းစင်အစိုးရလက်ထက်ကလေးကစတင်လာခဲ့တဲ့ NCA စာချုပ်ပေါ်အခြေခံပြီးလက်နက်ကန်အဖွဲ့အားလုံးအပြစ်ရစဲနိုင်ရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့NLD အစိုးရကအာဒီတာရှိပေမဲ့အစိုးရအနေနဲ့တက်မတော်ပေါ်ဩဇာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်ညဉ့်ညဉ့်ဆိုင်ရာဆွေးနွေးပွဲတွေရှေ့မဆက်နိုင်ပဲဖြစ်နေတယ်လို့ KIA ဒုမုံမူကြီးနော်ဘူးကပြောပါတယ်
။အဲတက်မတော်နဲ့ NLD အစိုးရအတွေ့အကြုံကတော့ကျွန်တော်တို့လည်းမသိဘူး။ဒါပေမဲ့သူတို့ရဲ့အခြေအနေကိုတုံ့တက်ကြည့်တော့အဲဒီတက်မတော်ကတော့ဒီ2008အခြေခံဥပဒေကိုအဓိကကာကွယ်တဲ့တက်မတော်တွေဖြစ်ပါတယ်။NLD အစိုးရကတော့ခုဒီမိုကရေစီတို့ဖက်ဒရယ်တို့ပြောနေတဲ့အချိန်ဖြစ်နေတယ်။ဒီဖက်ဒရယ်တို့ဒီမိုကရေစီတို့အဲ့ဒီအကောင့်အထည်ဖော်မယ်ဆိုလို့ရှိရင်တော့အဲ့ဒီအခြေခံဥပဒေနဲ့ပတ်သက်လို့ဒီတက်မတော်နဲ့ဒီ NLD ကြားတော့ပြဿနာနေနေရတော့ရှိနိုင်တယ်လို့ကကျွန်တော်တွေးမိပါတယ
်။ NCA စာချုပ်လက်မှတ်မထိုးရသေးတဲ့အထက်မှာ KIA မွန်ပြည်သက်ပါတီ SSA ရှမ်းပြည်မြောက်ပိုင်းတပ် KNPB ကရင်နီတွတ်တက်ရေးပါတီဝါအမျိုးသားပါတီ WNO ရခိုင်အမျိုးသားကောင်စီ ANC နဲ့လာဟုအမျိုးသားဒီမိုကရက်ပါတီ LDU တို့ပါဝင်သလို UWSA ဝါတက်နဲ့ NDAA မိုင်းလာတပ်ဖွဲ့တွေကလည်း NCA မှာတည်ထန်လက်မှတ်ထိုးထားတာမျိုးမရှိသေးပါဘူးခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်အခုမြေဆုံစီမံကိန်းအရေးကိုလည်းအလှည့်ပေးပါဦးမယ်ကချင်ပြည်နယ်မှာရှိတဲ့အေယာဝတီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကတွေ့ရှိချက်တွေကိုဒီကနေ့နိုဝင်ဘာလ17ရက်နေ့မှာသမရထံပထမဆုံးအစီရင်ခံစာတင်သွင်းလိုက်ပါပြီ။စီမံကိန်းကိုကန့်ကွက်နေကြတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကအစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
စံကျင်ကန့်ကွက်မှုတွေကြောင့်အရင်ဆိုးရလက်ထံမှာကလေးကဆိုင်းငံ့ထားတဲ့အေယာဝတီမြစ်စုံစီမံကိန်းကိုလေလာစစ်စစ်သုံးသပ်ရေးကော်မရှင်က၃လကြာလေလာမှုတွေအပြီးအခုနောက်ဆုံးတွေ့ရှိချက်တွေကိုသမ္မတထံတင်ပြလိုက်တာဖြစ်ပါတယ်။အေယာဝတီမြစ်စုံမြညာမြဝန်းရေအားလျှက်စစ်စီမံကိန်းတွေလေလာစစ်စစ်သုံးသပ်ရေးကော်မရှင်ကိုပြီးခဲ့တဲ့ဩဂတ်စ်လ12ရက်နေ့ကပဲဖွဲ့စည်းပေးခဲ့တဲ့သမ္မတဦးထွေးကျော်ထံကိုသတ်မှတ်ထားတဲ့အတိုင်းအစီရင်ခံစာတင်သွင်းခဲ့တဲ့အကြောင်းသမ္မတရုံးဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ်။
သမားလေကော်မရှင်ကသတင်းထုတ်လို့ရတယ်အဲ့ဒါလေးဆောင်းလို့
သမ္မတဦးသိန်းစင်ကသူအစိုးရတက်တန်းအတွင်းဆိုင်းငံ့ထားဖို့ဆုံးဖြတ်ချက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထံမှာပြည့်ပြည့်သွားပြီဖြစ်တာကြောင့်စီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာချမှတ်ဖို့ရှိနေချိန်မှာပဲဒေသခံတွေပဝန်းကျင်ထိန်းသိမ်းစတုတ်ရှားသူတွေကဒီစီမံကိန်းကိုအပြီးတိုင်ရပ်ဆိုင်ဖို့တိုက်တွန်းနေကြတာပါစီမံကိန်းစတင်ချိန်မှာပွင့်လင်းမြင်သာမှုတွေမရှိတာကြောင့်မကျေနပ်ချက်တွေကြီးထားခဲ့ရတဲ့အတွက်လဲအခုခါကော်မရှင်ရဲ့တွေ့ရှိချက်တွေကိုအစိုးရထံသာမကလူတို့ကိုပါချပြဖို့လဲကချင်လူမှုဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစားကြီးကပြောပါတယ
်မစ်ဆုံရဲ့ကာတာကိုမလုပ်တော့ဘူးဆိုတဲ့အခါအစီရင်ခံစာဖြစ်သူကအင်မတန်မှအရေးကြီးတယ်လူငန်းတဘောအရာသူတို့ကအခုချိန်မှာဒါအစီရင်ခံစာအထက်ကိုတင်ပြခြင်းအကြောင်းတာဖြစ်တယ်ဆိုမှတကယ်လို့မဖို့ပြတဲလို့ရှင်တဲ့တကယ်ကိုပြည်သူတွေတောင်းဆိုတဲ့အစီရင်ခံစာဖြစ်ဖို့အတွက်ကဒါအပူအရေးကြီးတာပေါ့နော်ဒါဒါမှတခုကရှိတာတခုရှိတာကအခုကပြည်သူလူထုနဲ့ဖွင့်ပြီးမြင်တာဆိုတာဆွေးနွေးတဲ့အချွေရလို့အားလုံးကယုံကြည်တဲ့ခံတမ ရွေးကောက်တင်မြောက်ခဲ့တဲ့အစိုးရလက်ထက်ဖြစ်တဲ့ဒါကြောင့်မို့ပွင့်လင်းမြင်သာမို့တော့အင်မတန်မှအရေးကြီးတာပေါ့နော်ဒါမှမဟုတ်ဒါအာတင်ပြလို့ရှင်ရက်မကြာခင်မှာတစ်မကြာတဲ့ခင်မှာဒီလိုတင်ပြလို့ဆိုတာပွင့်ပွင့်လင်းလင်းပေါ်ပြဖို့တော့အင်မတန်မှအရေးကြီးတာပေါ့နော်ချက်ချင်းမဟုတ်အောင်တော့
မြေဆောင်စုံစမ်းစစ်ဆေးကော်မရှင်ကိုပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးပြည်ထောင်စုဝန်ကြီး၅ဦးကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တခြားလွှတ်တော်ကိုယ်စားလှယ်တွေနဲ့သဘောဝပတ်ဝန်းကျင်ဆိုင်ရာပညာရှင်တွေလည်းပါဝင်ပါတယ်။ဒီကော်မရှင်ရဲ့အဓိကတာဝန်ကတော့စီမံကိန်းတွေဟာနိုင်ငံတကာပြဋ္ဌာန်းချက်တွေနဲ့ပြည်တွင်းဥပဒေတွေနဲ့အညီဆောင်ရွက်ခြင်းရှိမရှိလူမှုဝန်းကျင်ဂေဟာစနစ်နဲ့သဘောဝပတ်ဝန်းကျင်အပေါ်မှာတက်ရောက်မှုတွေအီရာဝီမြေရဲ့ရေသံရံစာတပျက်စီးဆုံးရှုံးမှုအခြေအနေနဲ့ရေရှည်တည်တက်မှုအပေါ်မှာအကျိုးတက်ရောက်မှုအခြေအနေစာရာတွေကိုလေ့လာဆန်းစစ်ရမှာဖြစ်ပါတယ်။ကော်မရှင်ကတင်သွင်းမဲ့အစီရင်ခံစာမှာလည်းဒေသခံပြည်သူတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကိုထည့်သွင်းစဉ်းစားရမယ်လို့တမနာကညွှန်ကြားထားတော့ပါ။ဒါကြောင့်လည်းကော်မရှင်အနေနဲ့အစီရင်ခံစာရေးသားဖို့အတွက်မြစ်ဆုံဒေသကိုတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာတွေတင်ပြတောင်းဆိုတာတွေကိုလုပ်ခဲ့ပါတယ်။ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကိုစားကြီးရဲ့အမြင်က
စုံစမ်းစစ်ဆေးရေးကော်မရှင်ဒီရဲ့ပွင့်လင်းမြင်သာမှုလုံးဝမရှိဘူးကျွန်တော်ကတတကအနေနဲ့ပြောမယ်ဆိုမြစ်ဆုံဒေတာကိုတွားလေ့လာတဲ့အချိန်မှာအဲ့ဒီရေကတာစီမံကိန်းဆောင်စုချူတခခံစားရမယ့်ဒေတာခံလူထုတဲ့သူတို့ကတိုင်ပင်ဆွေးနွေးခြင်းအပြန်အလှန်ပြောဆိုခြင်းလုံးဝမလုပ်ပဲနဲ့စီမံကိန်းကူတာကြီးမပြန်လှည့်ပြန်တွားတဲ့ဟာကိုသိရှိရတယ်။မြစ်နာမှာလှုပ်တဲ့အချိန်မှာလည်းဟိုဒီခါရှင်းရှင်းလင်းလင်းပြောဆိုရခါမရှိဘူးအဲ့ဒီဟာတို့ကြီးလို့ရှင်ကသူတို့စီမှာပွင့်လင်းမြင်သာမှုမရှိဘဲနဲ့ရှင်းရှင်းလင်းလင်းအဖြစ်မပေးနိုင်တဲ့ဟာတော့ကော်မရှင်အဖွဲ့မှာဖြစ်နေတယ်ကိုနော်ဟုတ်ကဲ့
ဒေါ်လာ 3.6 ဘီလီယံအကုန်ကျခံပြီးတရုတ်နိုင်ငံကတည်ဆောက်မဲ့စီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့သဘောဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုပြီးဒေသခံတွေနဲ့လှုပ်ရှားသူတွေကဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပစ်ဖို့ဆက်လက်တောင်းဆိုနေကြတာပါစီမံကိန်း80တင်မတင်အစိုးရတစ်ကဆုံးဖြတ်ချက်ချရမယ့်အချိန်မှာပဲတကြလှုပ်ရှားသူတွေကလည်းအပြီးတိုင်ရက်ဆိုင်ရေးအတွက်အင်တာနက်အွန်လိုင်းကနေသဘောထားစုဆောင်းရမှာပါဝင်သူတိတ်နေချီရှိနေပြီလို့လည်းဒီလှုပ်ရှားမှုကိုဦးဆောင်သူတို့ဖြစ်တဲ့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပါတယ
်။300,000ရတယ်နိုဝင်ဘာ9ရက်နေ့ကပဲအဲ့ဒီမှာတစ်ဖြတ်ဖြတ်ပြီးတော့ကျွန်တော်တို့မြန်မာ Green Network ရဲ့ဒီသမရရဲ့အတိုင်းမြန်တိုင်းရဲ့ဒီဆောင်ကော်မရှင်ရဲ့တင်းနေစာထဲမှာကျွန်တော်တို့ကအစီရင်ခံလိုက်ပါပြီ
။တမနာထံအစီရင်ခံစာတင်သွင်းတာနဲ့ပတ်သက်လို့ကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး။လက်ရှိအချိန်မှာဒီအစီရင်ခံစာနဲ့ပတ်သက်လို့အသေးစိတ်ဘာမှမသိရသေးပေမဲ့ဒေသခံအပါအဝင်လူထုအများစုကတော့မြစ်ဆုံအနီးတစ်ဝိုက်မှာရှိတဲ့စီမံကိန်းတွေရနာတင်နေဆိုတဲ့အကြောင်းဒီအစီရင်ခံစာမှာပါဝို့မျှော်လင့်နေကြတာပါခင်ဗျာ
။ကိုထက်အောင်ပြောပြသွားခဲ့တာပါရှင်။အခုထိုင်းနိုင်ငံမှာလူသက်မှုနဲ့ဒေသံစီရင်ခံထားရတဲ့မြန်မာလူငယ်2ဦးရဲ့အယူခံအခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားလူငယ်2ဦးကိုလူသက်မှုနဲ့ဒေသံချမှတ်ထားတဲ့အမှုမှာအယူခံခြေပ권ပေးထားတဲ့သတ်မှတ်ရက်ကိုကျော်လွန်သွားပြီဖြစ်ပါတယ်။တရားခဏ်အကျိုးဆောင်ရှိနေတွေကတရားလူဘက်ကအားနည်းချက်တွေကိုထောက်ပြပြီးအယူခံလွှာတင်ခဲ့တာကို၉ချိန်မြောက်စစ်ဆေးခဲ့ပြီးတဲ့နောက်အစိုးရရှိနေတွေဘက်ကခြေပ권ပေးထားတဲ့ရက်မှာခိုင်လုံတဲ့တင်ပြချက်မျိုးတင်ပြပေးနိုင်ခြင်းမရှိခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။လက်ကျော်လူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမားနှစ်ဦးကိုတေတံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်ကြီးရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါ။ဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှေ့နေတွေဘက်ကခြေပချက်တွေပို့ခဲ့တာဟာအခုဆိုရင်6ချိန်ရှိခဲ့ပါပြီ။ဒါပေမဲ့ကျင်းနဲ့လောက်တဲ့ခြေပချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ10ရက်နေ့ကိုနောက်ဆုံးထားခြေပခွင့်ပေးဖို့ဆုံးဖြတ်ထားပေမဲ့အစိုးရရှိနေတဲ့ဘက်ကနောက်ဆုံးအချိန်ထိတင်ပြနိုင်ခြင်းမရှိခဲ့ဘူးဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကပြောပါတယ
်။ရုံးအချိန်ဖြစ်တဲ့ညနေ 9:00 နာရီအထိမှာထိုင်းအစိုးရရှိနေဘက်ကဒီနောက်ဆုံးဒီအယူခံနဲ့ပတ်သက်တဲ့ဆောက်လက်ချက်သူတို့ဘက်ကတရားမကျေစာကိုမတင်နိုင်ခဲ့ဘူး
။အခုလိုမျိုးအစိုးရရှိနေတဲ့ဘက်ကနေအယူခံတရားရုံးရဲ့သမတ်ရက်မှာခြေပချက်တွေမတင်ပြနိုင်တဲ့အတွက်အယူခံတရားရုံးအနေနဲ့ဘလို့မျိုးရှေ့ဆက်ဆောင်ရွက်နေပါသလဲလို့မေးတဲ့အခါမှာတော့ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ
်မတင်နိုင်တော့တရားသူကြီးအနေနဲ့ကအဲ့ဒီတရားရုံးရဲ့အခြားနေရာတွေမှာတရားရုံးရဲ့အခြားနေရာတွေမှာအစိုးရရှေ့နေနေနဲ့တင်ရတာရှိသလားဆိုတာကိုဒီနေ့ဆက်ရှင်းမယ်တဲ့တကယ်လို့မရှိဘူးဆိုရင်အယူခံတရားရုံးအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့အမှတ်၈အစိုးရရှိနေရုံကိုထိုင်းအကြောင်းကြားပြီးတော့ရှေ့ပတ်ထက်မှာအကြောင်းကြားပြီးတော့အဲ့ဒီဆောက်လက်တင်မှုတက်ကိုအတီးပြေးအကြောင်းကြားမယ်ဆိုတာကိုအမိန့်ချလိုက်ပါတယ်။ဒီ high court တို့ဒီအချင်းမြင့်တရားရုံးတွေက တန်ကန်တိကျစွာဆုံးဖြတ်တတ်တယ်အဲ့ဒီခါမှာတရားရုံးမှာတစ်ဖက်ဖက်ကနေလူအထံမျိုးနဲ့သူကအမင်းမချခြင်းသူတို့ကြိုက်ရအမင်းချမှာပဲဒါပေမဲ့အားလုံးပြည့်စုံနေခြင်းနဲ့ပေါ့ဟိုတို့အင်္ဂလိပ်ဘက်ကရောအစိုးရရှိနေဘက်ကရောဆက်ရဆက်ရနေပြည့်စုံနေခြင်းနဲ့ဆိုတဲ့သဘောမျိုးပဲ
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခံအကျိုးဆောင်ရှေ့နေရဲ့အယူခံတင်ပြတဲ့ဆက်ရဆက်ရနေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လည်ခြေပတ်နိုင်ဖို့အရေးအစိုးရရှေ့နေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တောင်းခံနေခဲ့တာ၉ချိန်ရှိသွားပြီဖြစ်တယ်လို့အယူခံတရားရုံးကခြေပတ်ခွင့်အခွင့်အရေးပေးတဲ့နောက်ဆုံးရက်လဲကျော်လွန်သွားခဲ့ပြီဖြစ်ပါတယ်မြန်မာရှေ့ပြောင်းလို့သမားခန့်မှန်းခြေ၄000လောက်အလုပ်လုပ်ကင်နေတဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်၂ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံထားရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနှစ်ကျော်ကြာကောစမွေအချင်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်ပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာထိန်သိမ်းထားပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဒီမှာပဲရန်နာပြရစီအမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းအာဏာလွှဲပြောင်းရေးကာလလှုပ်ရှားဆောင်ရွက်ချက်တွေဘက်ကိုအလှည့်ပေးပါဦးမယ်ရှင်မနေ့ကအမေရိကန်သမ္မတဘရက်ကိုဘားမားနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံပြီးလာမယ့်နှစ်လအတွင်းအာဏာလွှဲပြောင်းရေးကိစ္စတွေချော့မွေ့အောင်မြင်အောင်ဦးစားပေးဆောင်ရွက်သွားမယ်ကြောင်းသမ္မတအိုဘားမားကပြောပါတယ်2019ခုနှစ်ဇန်နဝါရီလကစတင်တာဝန်ထမ်းဆောင်မဲ့သမ္မတအဖြစ်ရွေးကောက်ခံရသူဒေါ်နယ်ထရမ့်ဟာသမ္မတအိုဘားမားရဲ့ဖိတ်ကြားချက်နဲ့နိုဝင်ဘာလ10ရက်နေ့မှာဇနီးဖြစ်သူမယ်လီနီယာထရမ့်နဲ့အတူအင်ဗျူတော်ကိုရောက်လာခဲ့တာပါမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
နိုဝင်ဘာလ10ရက်နေ့အင်္ဂါနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒေါ်နယ်ထရမ့်ဟာအာဏာလွှဲပြောင်းရေးကိစ္စရပ်တွေအတွက်သမ္မတအိုဘားမားနဲ့ကြာသပတေးနေ့ကအင်ဖြူရော်မှာပထမဆုံးကြိမ်တွေ့ဆုံခဲ့ကြပါတယ်။သမ္မတရုံးဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းအရာတွေကိုကြကြဲပြန့်ပြန့်ဆွေးနွေးခဲ့ကြောင်းသူတို့နှစ်ဦးတွေ့ဆုံပြီးအင်ဖြူရော်သမ္မတရုံးကမှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ
်။ Many
number one ကျွန်တော်ပြောခဲ့သူပါပဲ။ကျွန်တော်ရဲ့နောက်နှစ်လအတွင်းပထမဦးစားပေးကတော့သမ္မတအဖြစ်ရွေးချယ်ခံထားရသူရဲ့အောင်မြင်မှုရရှိရေးအတွက်လှုပ်ဆောင်ပေးဖို့ပဲဖြစ်ပါတယ်။သမ္မတအဖြစ်ရွေးချယ်ခံထားရသူအနေနဲ့ဒီကျွန်တော်တို့နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေထဲကအများအပြားကိုကျွန်တော်အဖွဲ့သားရုံနဲ့အတူလှုပ်ဆောင်သွားဖို့စိတ်ဝင်စားတယ်ဆိုတာသိရလို့လည်းအထူးအတက်မိပါတယ်။ဘယ်ပါတီဘယ်နိုင်ငံရေးအယူဆရှိသူပဲဖြစ်ဖြစ်ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေကိုအတူတူလက်တွဲရင်ဆိုင်ဖို့ဆိုတာသိအရေးကြီးပါတယ်။သမ္မတအဖြစ်ရွေးချယ်ခံထားရသူခင်ဗျာကျွန်တော်လေးနဲ့ဆုံးထားပြီးပြောချင်တဲ့ကိစ္စတစ်ခုကတော့ခင်ဗျားတို့အောင်မြင်ဖို့အတွက်တက်နိုင်တယ်များလုပ်ပေးသွားမယ်ဆိုတာပဲဖြစ်ပါတယ်ခင်ဗျားရဲ့အောင်မြင်မှုဟာတိုင်းပြည်ရဲ့အောင်မြင်မှုပဲဖြစ်ပါတယ
်အလားတူဒေါ်နယ်ထရမ့်ကလည်းသမ္မတအိုဘားမားနဲ့ပုဂ္ဂိုလ်ချင်းတွေ့ဆုံမှုဟာပထမဆုံးအကြိမ်ဖြစ်ပေမဲ့အကြောင်းအရာတွေကိုရင်းရင်းနှီးနှီးဆွေးနွေးခဲ့ကြောင်းပြောပါတယ
် Well thank you very much President Obama
ကျွန်တော်ကသမ္မတအိုဘားမားနဲ့တစ်ခါမှမတွေ့ဘူးပါဘူးဒါကြောင့်တယောက်နဲ့တယောက်ရင်းနှီးဖို့သဘောမျိုးနဲ့10မိနစ်15မိနစ်လောက်ပဲတွေ့ဆုံဖို့မှန်းထားတာပါဒါပေမဲ့လည်းတွေ့ဆုံစည်းဝေးပွဲကတနအိခွဲလောက်တောင်ကြာသွားပါတယ်။ဒီရက်တောင်ပိုကြာပြီးဆွေးနွေးမယ်ဆိုရင်လည်းဆွေးနွေးဖြစ်သွားနိုင်ပါတယ်။ကျွန်တော်တို့အခြေအနေတွေအမျိုးမျိုးပေါ်မှာဆွေးနွေးခဲ့ကြပါတယ်။တချို့ကကောင်းတယ်လို့ပြင်ဖို့လိုတဲ့အခြေအနေလည်းရှိပါတယ်။အနာဂတ်မှာလည်းအကြံပေးတွေအပါအဝင်သမရနဲ့လက်တွဲအလုပ်လုပ်ဖို့နဲ့ခက်ခဲတဲ့အခြေအနေတွေကိုပြင်ဆင်သွားနိုင်ဖို့လည်းမျှော်လင့်ပါတယ်။သမရအိုဘားမားနဲ့အခုလိုတွေ့ဆုံရတဲ့အတွက်ဂုဏ်ယူပါတယ်။နောက်လည်းမကြာဆုံဖို့မျှော်လင့်ပါတယ်။
သမ္မတဘရက်အိုဘားမားနဲ့သမ္မတကတော့မီရှယ်အိုဘားမားတို့နှစ်ဦးဖိတ်ကြားချက်အရဒေါ်နယ်ထရမ့်နဲ့ဇနီးမီလာနီယာထရမ့်တို့ဟာကြာသပတေးနေ့ကအင်ဖြူတော်ကိုလာရောက်လည်ပတ်ခဲ့တာဖြစ်ပါတယ်။မီလာနီယာထရမ့်ကိုတော့သမ္မတကတော့မီရှယ်အိုဘားမားကလက်ဖက်ရည်နဲ့တက်ခင်းအပ်ခံပြီးအင်ဖြူတော်အတွင်းလိုက်လံပြသခဲ့ပါတယ်ရှင်။
မအင်ဂျင်နိုင်ပြပြခဲ့တာပါရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DBB ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DBB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာကြည့်ရှုနိုင်ပါတယ်ရှင
်။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာအမျိုးသမီးကန္တာတုဒ္ဒဆောလေအမေရိကန်နဲ့တခွေနဲ့အတူသိပ္ပံနဲ့နှီးပညာမှာတော့
ဘာမှ assessment မလုပ်ခဲ့ပဲနဲ့နလင်း design ထည့်မသွင်းဖဲနဲ့ပေါ့ဟိုတမန်ငါရှန်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟို
မစ္စုံဒေတာမှာဆယ်ရီတိဆောက်တဲ့မဆောက်တဲ့ငလင်ဒေတာအတွင်ရေးမှုဒေါက်တာမျိုးတန့်ရဲ့ပြောပြခြင်းနဲ့အတူနားဆင်ကြရမှာပါအခုလိုအစီအစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်နိုဝင်ဘာလ10ရက်နေ့ကကျင်းပပြီးစီခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်ဟီလာရီကလင်တန်အနေနဲ့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာမယ့်မျှော်မှန်းချက်ကိုအကောင့်ထဲမဖော်နိုင်ခဲ့ပါဘူး။ဒါပေမဲ့သမ္မတရွေးကောက်ပွဲရှုံးနိမ့်ကြောင်ပြောကြားတဲ့မိန့်ခွန်းမှာအထူးသဖြင့်အမျိုးသမီးတွေအနေနဲ့ဖန်မျက်နှာချက်ကိုထိုးဖောက်ဖို့အားမလျှော်ပဲကြိုးပမ်းကြဖို့သူကတိုက်တွန်းသွားပါတယ်။သူ့ရဲ့မိန့်ခွန်းကိုမြန်မာအမျိုးသမီးတွေကရောဘလို့တုံ့ပြန်ကြသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍအတွေ့ဒေါ်လာလတန်ကစူးစီးတင်ပြထားပါတယ်ရှင်။You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I've just received a call from Secretary Clinton. She congratulated us, it's about us, on our victory. And I congratulated her and her family on a very, very hard-fought campaign. I mean, she fought very hard. Hillary has worked
very long and very hard. Hillary has worked very hard. Hillary has worked very hard.ကျွန်တော်ကလည်းသူနဲ့သူ့မိသားစုကိုစိတ်ကြိုးပမ်းခဲ့ရတဲ့မဲဆွယ်လှူရှာမှုအတွက်ပြန်ပြီးချီးကျူးလိုက်ပါတယ်။သူကစိတ်ကိုကြိုးစားခဲ့ပါတယ်။ဟယ်လီယာကလာအတန်ကြာကြာပဲစိတ်ကိုကြိုးစားခဲ့သူဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံအတွက်သူ့ထမ်းဆောင်ပေးခဲ့တာတွေအတွက်သူ့ကိုကျေးဇူးတင်ရမှာဖြစ်ပါတယ်။ကျွန်တော်စိတ်ခံစားချက်အပြည့်နဲ့ဒါကိုပြောတာဖြစ်ပါတယ
်။အဲ့ဒါကတော့ဒီကဘာလုံးကစိတ်ကိုစိတ်ဝင်စားစွာစောင့်ကြည့်ခဲ့တဲ့နိုဗင်ဘာ10ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာအများကနိုင်မယ်လို့မမျှော်လင့်ထားတဲ့ Republican သမ္မတလောင်း Donald Trump အနိုင်ရရှိလိုက်တဲ့အတွက်ကြောင့်သူက New York မှာအောင်ပွဲခံမိကွန်းကိုဗိုလ်ထုနေစစောပိုင်းကခုလိုပြောကြရမှာသူ့ပြိုင်ဘက် Democrat Party သမ္မတလောင်း Hillary Clinton ရဲ့နိုင်ငံတွေတာဝန်ထမ်းဆောင်ပေးခဲ့မှုကိုညီကြမှာအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ် Trump ပြောခဲ့သလိုပါပဲ Hillary Clinton နဲ့သမ္မတဖြစ်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရသူကိုတယ်လီဖုန်းဆက်ချီးကျူးခဲ့ပြီးတဲ့နောက်သူရွေးကောက်ပွဲရှုံးနိမ့်ကြောင်းအတိမတ်ပြုပြောကြားတဲ့မိကွန်းကိုနယူးယောက်မှာသူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ခုလိုပြောကြားရမှာရွေးကောက်ပွဲမဲဆွယ်လှုပ်ရှားတဲ့ကာလအတွင်းတစ်ဖက်နဲ့တစ်ဖက်မညာမတာဝေဖန်ပြောဆိုထောက်ပြခဲ့လို့ရန်လိုမုန်းထားမှုတွေကြောင့်နိုင်ငံအနေနဲ့စိတ်ဝင်းကွဲမှုတွေရှိတာကိုကူစားပြီးသမ္မတဒင်းနဲ့အတူလက်တွဲဆောင်ရွက်သွားဖို့ဟီလရီကလင်တန်ကပြောခဲ့ပါတယ
်။ We have seen that our nation is more deeply divided than we thought.But I still believe in America, and I always will.
ကျမတို့နိုင်ငံဟာဒီရွေးကောက်ပွဲတွင်ပိုပြီးစိတ်ဝင်းကွဲနေတယ်ဆိုတာကိုကျမတွေ့ခဲ့ရပါတယ်။ဒါပေမဲ့လို့လေအမေရိကန်ပြည်ထောင်စုပေါ်မှာကျမခုတည်းတည်းယုံကြည်ချက်မပြတ်ပါဘူး။ဘယ်တော့မှလည်းပြတ်မှာမဟုတ်ပါဘူး။ယုံကြည်ချက်မပြတ်ဘူးဆိုရင်ဒီရွေးကောက်ပွဲရလဒ်ကိုကျမတို့လက်ခံကြိုဆိုရမှာဖြစ်တယ်လို့အနာဂတ်ကိုလည်းမျှော်မှန်းကြရမှာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကကျမတို့ရဲ့သမ္မတဖြစ်လာမှာပါ။ကျမတို့သူ့အပေါ်သဘောထားကြီးဖို့လိုပြီးနိုင်ငံကိုခေါင်းဆောင်နိုင်မဲ့အခွင့်အလမ်းကိုလေသူ့ကိုပေးနိုင်ရမှာဖြစ်ပါတယ်လို့ Hillary Clinton ကပြောကြားသွားတာဖြစ်ပါတယ်။တချိန်မှာပဲဒီမိုကရေစီရဲ့အနှစ်သာရကို ဆက်လက်ပံ့ပိုးထောက်ခံသွားဖို့လေသူကတိုက်တွန်းခဲ့ပါတ
ယ် Our constitutional democracy enshrines the peaceful transfer of power and we don't just respect that we cherish it it also enshrines other things the rule of law the principle that we are all equal in
ကျမတို့နိုင်ငံရဲ့ဒီမိုကရေစီနီးကျဖွဲ့စည်းပုံအခြေခံဥပဒေအရငင်းချစွာအာဏာလွှဲပြောင်းပြီးရေကိုဥထိပ်ထားတာဖြစ်ပါတယ်ကျမတို့အဲ့ဒီအချက်ကိုလေးစားယုံမကမျက်နှာတံပိုးထားကြရမှာဖြစ်ပါတယ်။ဒါအပြင်ဖွဲ့စည်းပုံမှာပါဝင်တဲ့တရားဥပဒေစိုးမိုးရေး၊ဒဏ်သူအခွင့်အရေး၊လူ့ကုန်သိက္ခာ၊လွတ်လပ်စွာဘာသာကိုယ်ကွယ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့စံတန်ပိုးတွေလည်းပါရှိတာဖြစ်ပါတယ်။ဒီစံတန်ပိုးတွေကိုကျမတို့ထွေးပိုက်ကြရမှာဖြစ်တယ်လို့ကာကွယ်ဆောက်ရှောက်ကြရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်သမ္မတရွေးကောက်ပွဲမှာသူအနိုင်ရရှိရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့မဲဆွယ်လှူရှားခဲ့ကြသူတွေကိုလည်းခုလိုအရေးရှုံးနေတဲ့အတွက်ကြောင့်သူကတောင်းပန်စကားပြောကြားပြီးဘဝမှာအနိုင်အရှုံးနဲ့ရင်ဆိုင်ကြရပေမဲ့လို့လေယုံကြည်ချက်မပြတ်ကြဘူးလူငယ်တွေကိုတိုက်တွန်းခဲ့ပါတယ
် This loss hurts but please never stop believing
ဒီရှုံးနေမှုဟာတိတ်ကိုစိတ်ဆင်းရဲစရာဖြစ်ပါတယ်ဒါပေမဲ့လို့လေအနိုင်ရဖို့ကြိုးစားထိုက်မယ်ဆိုရင်တော့ပြရမလက်မြောက်အရှုံးမပေးပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းခဲ့ပါတယ်။အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဟီလရီကလင်တန်အနေနဲ့သမ္မတကတော့အထက်လွှတ်တော်မှနိုင်ငံခြားရေးဝန်ကြီးစသဖြင့်တာဝန်တွေကိုအဆင့်ဆင့်ထမ်းဆောင်ခဲ့ပြီးအသက်69နှစ်အရွယ်မှာဖာမျက်နှာချက်ကိုထိုးဖောက်ဖို့ကြိုးစားခဲ့ပေမဲ့လို့လေသူဟာမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လို့လေအထူးသဖြင့်မိန်းကလေးငယ်တွေအနေနဲ့ဒီပန်းတိုင်ရောက်နိုင်ဖို့အမရှော့ဂျာဘူကိုလေသူကတိုက်တွန်းခဲ့ပါလေ
I know we have still not shattered that highest and hardest glass ceiling
အမြင့်ဆုံးနဲ့အမားဆုံးဖမျက်နှာချက်ကိုကျမတို့ထုတ်ဖောက်နိုင်ခြင်းမရှိသေးပါဘူးဆိုတာကိုကျမသဘောပေါက်ပြီးပါလေဒါပေမဲ့လို့လေတနေ့မှာတော့တယောက်တယောက်ကကျမတို့အခုထင်ထားတာတွေတောင်ပုံမြန်ပြီးတော့ဖမျက်နှာချက်ကိုထုတ်ဖောက်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်ဒီမိကွန်းကိုကြည့်ရှုနေကြတဲ့မင်းကလေးငယ်အားလုံးကိုကျမပန်ကြားလူတာကတော့ကိုယ်ကြီးမှန်းကျက်အောင်မြင်ဖို့ကဘာပေါ်မှာလူတိုင်းဟာအခွင့်အရေးရထိုက်ကြတယ်လို့ကို့မှာလုံနိုင်စွာရှိပြီးကိုဟာတန်ဖိုးရှိတဲ့လူတူဖြစ်တယ်ဆိုတာကိုဘယ်တော့မှတန်တရားမရှိကြပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းပြောကြားသွားပါတယ်။သူခုလိုပြောကြားတဲ့မိကွန်းကိုနိုင်ငံတော်နားဆင်ကြတဲ့အထူးသဖြင့်သူ့ပေါ်ထောက်ခံသူတွေအနေနဲ့45ဦးမြောက်အမေရိကန်သမ္မတဟာတမိုင်းမှာပထမဦးဆုံးသောအမျိုးသမီးသမ္မတဖြစ်လီမလားဆိုတဲ့မျှော်လင့်ထားတဲ့အမျိုးသမီးတွေအနေနဲ့ကတော့အတော်လေးကြေကွဲကြတာဖြစ်ပါလေ။အဲ့ဒီကြေကွဲသူတွေထဲမှာဟီလရီကလင်တန်ကိုကာလကြာရှည်ထောက်ခံအားပေးခဲ့သူပင်စလဗေးနီးယားပြည်နယ်ကဒေါ်ဖြူဖြူလည်းပါဝင်ပါလေ
။ဘာမှမမျှော်လင့်ဘူးလေ။ဘယ်လောက်ကြီးဖြစ်လာမလဲဆိုတော့ကျမမကကျမ breast cancer ရှိတယ်။ကျမရဲ့ပုံကိုကြီးရအရာပြောမယ်ဆိုရင်ကျမကိုဆီယောင်ကရှင်မဘရက်ကန်ဆာဖြစ်နေပြီလို့ပြောတဲ့ချိန်မှာကျမကြီးကဘာမှတုံတုံချောက်ချောက်။ဘာလို့ကျမအလွန်တရာကိုဆေးဝါးနဲ့ပတ်ပြီးအဆင့်မြင့်နဲ့ဆေးဟိုမှာရောက်နေတဲ့အတွက်ဘရက်ကန်ဆာရှိရင်တော့ဒီအမေရိကန်နိုင်ငံရဲ့ဆေးဝါးကုသမှုနဲ့တော့ငါတော့အသက်ရှင်မှာပဲ။ဘာမှကြောက်စရာမလိုဆိုကျမစက်တဲ့ထွက်တာ။ဘာမှမတုံတုံချောက်ရတာဆရာအမကထွက်တာ။အကောင်းဆုံးဒီဘရက်ကန်ဆာကိုကျမကိုကုပေးနိုင်မဲ့အနည်းလမ်းနေဘာတွေရှိလဲဒါပဲဖြစ်တယ်။ဘာမှကိုကျမတုံတုံချောက်ချင်မရှိဘူး။အခုဟီလီကလင်တန်မတိုင်ဘူးဆိုတာတိသွားတဲ့ခါမှာကျမလေအရန်ကိုတုံလုံးချောက်ချားတယ်ဆောက်တီးရမရအောင်တုံလုံးချောက်ချားတော့တယ်အဲ့ဒီတညလုံးနဲ့အိတ်လို့မရဘူးနောက်သူတည်းပို့ဆိုတာကျမရဲ့လက်ပ်တော့မှာကျမတကယ်ချင်းအော်စတြေးလျတကယ်ချင်းလည်းသူကလည်းလမ်းမင်းနေပြီသူကလည်းဟိုမှာကြည်နေဘလို့ဖြစ်တာလဲဘလို့ဖြစ်တာလဲအခုအင်္ဂလန်မှာရှိတဲ့တကယ်ချင်းတွေလည်းဟာဘလို့ဖြစ်တာလဲဘလို့ဖြစ်တာလဲဆိုကြကျမကိုတော့ဘာကိုလေကျမအရန်ကိုတုံလုံးချောက်ချားတယ်တကယ်ကိုတုံလုံးချောက်ချားသွားပါတယ်
တော်ဖြူဖြူအနေနဲ့ဟီလရီကလင်တန်နယူးယောက်မှာနောက်ဆုံးပြောကြားခဲ့တဲ့မိကွန်းမှာအမှတ်ရစရာဖြစ်တဲ့အချက်တွေကိုလည်းခုလိုထောက်ပြပါတယ
်။ကျမလေဘလို့ခေါ်မလဲလုံးဝမညှော်လင့်ဘူးဒီလူမျိုးမိကွန်းကြားလိုက်မယ်လို့မညှော်လင့်ခဲ့ဘူးလေ။ဒါကြားတယ်ဆိုတော့လေတော်တော်လေးရှင်ထဲမှာတော်တော်ထိခိုက်တယ်လေ။သူ့ကိုထောက်ခံတဲ့လူတယောက်နေတယ်။ဘာလို့သူကိုယ်ကိုင်းလည်းပြောတယ်လေ။သူ့တကားပေါ့နော်။ဒါကိုရှုံးတဲ့အတွက်ကြောင့်သူ့ကိုထောက်ခံတဲ့လူတွေရောရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့လူတွေကိုလည်းသူရွေးကောက်ပွဲရဲ့ရလကထင်လို့မဖြစ်လာတာကိုသူတောင်းမှမှာလေဆိုပြီးသူပြောတယ်ပြောပြီးနောက်သူပြောလဲဆိုရင်ထဲမှာနားနေရကိုခံစားရတော့တော်တော်နဲ့ပျောက်သွားမှာမဟုတ်ဘူးလို့ သူကပြောတယ်ဆိုတော့ပြန်မှာကျမတို့အဲ့လိုမျိုးသူပြောတဲ့အတိုင်းပဲရင်ထဲမှာခရက်ဒီနားတယ်တော်တော်နဲ့ပြောင်းမယ်တော်ဝင်တင
်ဟီလရီကလင်တန်ကိုမဲပေးခဲ့သူဘယ်ရလင်ပြည်နယ်နေဒေါ်ခင်မာကြီးကလည်းသူရဲ့ခံစားချက်ကိုခုလိုပြောခဲ့ပါတယ
်စိတ်တော့မကောင်းဘူးပေါ့နော်ဘာဖြစ်လဲဆိုတော့ကိုကထင်တာဟီလရီပဲနိုင်မယ်ထင်နေတာဟုတ်ဒီဘေးတီလို့လည်းဟီလရီအကြီးပဲညနေဆိုတော့သူပဲနိုင်မယ်ထင်တယ်ကိုကလည်းဟီလရီကိုပဲပေးဖို့စိတ်ကရှိနေတော့သူပဲပေးခဲ့ပါတယ်ဒါပေမဲ့ပဲတန်းတန်းလေဒါကိုချစ်ချင်တိုင်းချစ်မှဖြစ်ပဲတန်းနဲ့ဟီလရီလည်းနောက်ဆုံးမနေ့ကသူရဲ့စကားကြီးကျမကြားတာစိတ်မကောင်းပါဘူးဒါပေမဲ့သူကပြောပါတယ် Trauma of Future တမနာပါပဲဖြစ်သွားပါတယ်Dr. Dvoda ji ko tu wa pyo ba le this transaction le di downgrade ma le AACC ne phit twa bu ko le tu lo la ba le so ba le Hallelujah hello le pyo ba di shoun na po da mi shit set pi lo be di president phit me di Trump le lo kain ne ne ya lo pe ba me lo tu pyo da po le
Hillary Clinton ye dutiya tamara lang Tim Kaine ga le New York ma mi gun pyo cha ke ya ma Hillary Clinton ha American tamai ma nain gan kaung ju twe a mya ji lo saung pi ke de a myo thami phit pi ဖဲစည်းပုံခြေကဥပဒေရ electoral vote ရွေးကောက်ပွဲကိုယ်စားလှယ်မဲ့အရေးအတွက်မှာ Trump ကိုရှုံ့နှိမ်ခဲ့ပြီးမဲ့လို့လေ popular vote ဖြစ်တဲ့လူထုကပေးတဲ့မဲ့ဆန္ဒစုစုပေါင်းမှာတော့ Trump ကိုသူကအသာရခဲ့တာဖြစ်ပြီးဒါဟာအောင်မြင်မှုကြီးတရဖြစ်ပါတယ်လို့ပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
် you can bend but never.တလလာဒန်စီစီတိဆက်ပေးနေတဲ့မြို့သမီးကနာကိုနားဆင်ခဲ့ရပြီးတဲ့နောက်အခုသုတဆုံလင်အမေရိကန်တခွင်ကိုဆက်ပါအောင်မယ်ရှင်။အမေရိကန်မှာသမရရွေးကောက်ပွဲပြီးပြည်သူတွေရဲ့မျှော်လင့်ချက်နဲ့သဘောထားအမြင်တွေကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ကိုတို့နေအခုဒီအမေရိကမှာတော့ရွေးကောက်ပွဲပြီးသွားပြီပေါ့လေ Republican Party ကိုကိုစားပြုဝင်ရောက်ရှင်ပြန်ခဲ့တဲ့ Donald Trump ကဒီရွေးကောက်ပွဲမှာသမရအဖြစ်ရွေးချယ်ခံရတယ်ဒီရွေးကောက်ပွဲရလဒ်တည်းကိုထွန်းတင်မျှော်မှန်းထားသလိုဖြစ်လာခဲ့ရလား
ကျွန်တော်တို့အားလုံးထင်နေတာက Hillary Clinton ပဲဒီရွေးကောက်ပွဲကိုနိုင်ဖို့တေးကြပြီးဖြစ်နေပါတဲ့အတွက်ညနေပိုင်းလောက်ကြာတဲ့အခါကျတော့ကျွန်တော်အားလုံးမြင်တဲ့အတိုင်းပေါ့ Antor ပေါ့နော် Donald Trump ကနေပြီးတော့ဒီဥစ္စာကို victory ကိုယူသွားပါတယ်နောက်ပြီးတော့အမေရိကန်နိုင်ငံအတွက်ကတော့သူနိုင်တဲ့အကြောင်းကလည်းပါတာကသူကအမေရိကန်နိုင်ငံသားတွေလုံနေတဲ့ဟာကိုပဲသူကမျိုးချစ်စိတ်ကိုပို့ပြီးတော့အားလုံးကိုနှိုးချအောင်လှုပ်လာခဲ့တဲ့အတွက်သူရဲ့အနိုင်ရပါရတာလည်းပါပါတယ်ခင်ဗျာအဲ့ဒီဥစားကိုလေ
အခုဒါကိုထွန်းတင်တို့ဟိုနေထိုင်နေတာ Texas ပြည်နယ်ဆိုရင်လည်းပဲဒါ Republican ဟိုပါတီသမရလောင်းကိုပဲရွေးချယ်ခဲ့တာပေါ့ဆိုတော့ Texas မှာလည်းပဲဒါ Donald Trump ကအနိုင်ရခဲ့တယ်ဆိုတော့ဟိုဒါပေမဲ့လည်းခုနလိုပေါ့လေမျိုးချစ်စိတ်ဓာတ်နဲ့အရင်ခံပြီးတော့ Donald Trump ကိုဟိုအားလုံးကဒီ American နိုင်ငံသားတွေကမဲပေးခဲ့ကြတယ်ဆိုပေမဲ့လည်းပဲတစ်ဖက်မှာသူကစိတ်လိုက်မှမပြောဆိုဓာတ်သူတဦးဖြစ်နာမည်ကြီးပါတယ်ဆိုတော့ဟိုဒီအချက်တင်နဲ့ပတ်သက်ပြီးတော့ကြာတော့ကဟိုမဲဆန္ဒရှင်တဦးအနေနဲ့ဒါမှမဟုတ်နိုင်ငံသားတဦးအနေနဲ့ဒီအချက်လက်ပေါ်ကိုဘယ်လိုမြင်ပါလဲ
ဟုတ်ပါတယ်ခင်ဗျသူမူသားသုံးပြီးမပြောပါဘူးခင်ဗျသူပြောရင်သူ straight ပဲပြောပါတယ်တဘောကခုံနဲ့ကျွန်တော်နဲ့ကိုစီးပွားရေးတစ်ခုလုပ်မယ်ဆိုရင်ကျွန်တော်မချိုက်ဘူးဆိုရင်သူကမချိုက်ဘူးလို့ပြောတတ်တဲ့အချင်းသူ့မှာရှိပါတယ်ခင်ဗျအဲ့ဒါလည်းတစ်ဖက်အနေနဲ့ခေါင်းဆောင်တယောက်ပီတာတာလည်းပါပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ဟိုမူသားသုံးပြီးတော့ as a politician တယောက်အနေနဲ့ပြောသွားနေလဲတန်းပီအတွက်တစ်ခါလေကြတော့မကောင်းဘူးပေါ့နော် election ကို
ဟုတ်ကဲ့ပါဆိုတော့ကိုထွန်းနေကဒါဟိုမြန်မာ American ကုန်သင်ကြီးများအသင်းရဲ့ဥက္ကဋ္ဌလေးဖြစ်တယ်ဒါစီးပွားရေးသမားတဦးလည်းဖြစ်တယ်ဆိုတဲ့အခါကျတော့အခုလို့ဒါစီးပွားရေးသမားတယောက်ဟာအခုလိုနိုင်ငံရဲ့အကြီးအကဲသမရဖြစ်လာတဲ့အခါကျတော့ဟိုရှေ့ဆက်ပြီးတော့စီးပွားရေးအခွင့်အလမ်းတွေနဲ့ပတ်သက်ပြီးတော့ဟိုဟိုဘာတွေမှာပို့ပြီးတော့ဟိုအားသာချက်တွေဟိုရှိလာလိမ့်မယ်လို့မျှော်မှန်းထားလဲ
ကျွန်တော်တခုပြောပြပါမယ်ဒီနေ့အခုမီဒီယာတခုလုံးကိုလည်းပြောတယ်သူလည်းသူ့ရဲ့ speech တဲ့မှာလည်း first speech တဲ့မှာလည်းပြောပါတယ်ကျွန်တော်ဒီ election နိုင်ဖို့ပြောခဲ့တာတွေကိုတဲ့ဘယ်လိုမှဟိုဟာမဖြစ်ပါနဲ့တဲ့ကျွန်တော်ကအားလုံးနဲ့ Democrat ကောအားလုံးလူထုနဲ့ပါပေါင်းပြီးတော့ကျွန်တော်ရှေ့ကိုတိုင်းပြည်အတွက်ဆက်ယူသွားပါမယ်အဲ့ဒီဥစ္စာကိုကျွန်တော်ကဒါကြောင့်ပြောတာပါဟိုသူရဲ့ဟိုပါပေါ့သူကတိုင်းပြည်အတွက်တိုးတက်ရတိုးတက်ကြောင်း American တိုးတက်ရတိုးတက်ကြောင်းနောက်ပြီးတော့ဘယ်သူနဲ့မဆိုဟိုကလှုပ်ပါမှာပေါင်းပြီးတော့တူတွဲပြီးတော့တိုင်းပြည်တိုးတက်ရတိုးတက်ကြောင်းကိုလည်းလှုပ်ပါမှာကျွန်တော်တို့တိုင်းပြည်အတွက်တခုကျွန်တော်နည်းနည်းလေးပြောပါပြောသေးချင်ပါတယ်မြန်မာနိုင်ငံအတွက်ကိုလည်းလေကျွန်တော်တို့ကဘဒူလာလာပါကျွန်တော်တို့နိုင်ငံတိုးတက်ဖို့အတွက်သူတို့နဲ့ပေါင်းလို့ရမယ်ဆိုရင် Republican တစ်ချက်ပြစေအခုက Republican Party မဟုတ် Donald Trump Party လို့ဖြစ်နေပါပြီခင်ဗျာသူတူတယောက်တည်းဥဆောင်ပြီးတော့ယူသွားနေတယ်ဆိုတော့လေကျွန်တော်တို့ကအဲ့ဒီအလေးကိုသူနဲ့ပေါင်းပေါင်းပြီးတော့ဆက်လှုပ်သွားဖို့ပါပဲဒါပေမဲ့ Hillary Clinton နောက်ဆိုင်တော့ဘာဖြစ်လဲဆိုရင် ကျွန်တော်တို့သိရမှာကသူကဗမာပြည်နဲ့နည်းနည်းလေးထိတွေ့မှုရှိတယ်ဗမာမြန်မာပြည်ကိုလည်းရောက်ခဲ့တာလည်းမကြာခဏရောက်ခဲ့ပြီပါတယ်ဆိုတော့အဲ့ဒါမျိုးလေးပေါ့ဒါမဲ့သူ့ကိုလည်းကျွန်တော်တို့ဖိတ်ခေါ်ပြီးတော့ခေါ်လာပြီးတော့မြန်မာပြည်အကြောင်းကိုကျွန်တော်တို့ပြမြန်မာပြည်ရဲ့လူဝတ်တာတွေအကုန်လုံးပြောပြပြီးဆက်လုပ်သွားဖို့ပါပဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုတခါဆက်သွဲပြီးတော့မေးမြန်းမဲ့သူကတော့ကိုအေးမြင့်ဖြစ်ပါတယ်သူကတော့ North Carolina ပြည်နယ်ရပါ North Carolina ပြည်နယ်ဆိုတာဒီပြီးခဲ့တဲ့ဒီသမရရွေးကောက်ပွဲမှာဒါဟိုသမရလောင်းနှစ်ဦးစလုံးကိုဒီပါတီနှစ်ခုစလုံးကိုထောက်ခံတဲ့သူတွေအများအပြားနေထိုင်ကြတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဆိုတော့ဒီပြည်နယ်မှာကိုအေးမြင့်ကလည်းပဲဒါမဲပေးခဲ့တာဆိုတော့ကိုဖြစ်စေခြင်းနဲ့ဆန္ဒတွေအတိုင်းဖြစ်လာခဲ့ရလား
ကျွန်တော်မျှော်လင့်နေရဆိုတော့ကျွန်တော်ကဒီမိုကရက်ကိုမေးထဲတာဒါပေမဲ့အခုကတော့ Republican ကနိုင်သွားတယ်လေနိုင်တော့လည်း Republican စီကမျှော်လင့်စီကတော့ဒီ Donald Trump ကသူပြောတဲ့အတိုင်း American စီးပွားရေးအားကောင်းလာနိုင်တာပေါ့ပြည်ပရောက်တဲ့တရုတ်ပြည်ရောက်နေတဲ့ American စီးပွားရေးတွေပြန်ခေါ်မယ်ဟာလာပြည်တွင်းလုပ်ငန်းတွေပုံမရရှိလာနိုင်မယ်ဝင်ငွေကုန်တွေကသူ short ကောက်မယ်ပြောထားတယ်လေအဲ့လိုဟာမျိုးတွေရလာတော့ပြည်တွင်းမှာလောက်ကိုင်းနေကောင်းလာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ပြီးခဲ့တဲ့ကြာရွေးကောက်ပွဲမှာဆိုလို့ရှိရင်ဒါဒီမိုကရက်ပါတီဘက်ကတော့ဒီကျမ်းမာရေးနောက်တစ်ခါဒါလူငယ်တွေအတွက်ဆိုလို့ရှိရင်ဒီကောလိပ်ပညာရေးပေါ်လေနှစ်နှစ်အထိဟိုအလကားတင်ယူခွင့်ဟိုပေးမယ်ဆိုပြီးတော့ဒါသူတို့ဘက်ကပြောဆိုထားတာရှိပါတယ်ဆိုတဲ့အခါကျတော့အခုတော့ဒါဒီမိုကရက်ပါတီကရွေးချယ်မခံရတော့ဘူးဆိုတော့ဒီလိုအနေအထားမျိုးဖြစ်လာစရာဟိုအခြေအနေကတော့နည်းနည်းအလံဝေးသွားတာပေါ့လေမိဘတဦးအနေနဲ့ဒီအနေအထားပေါ်ကိုရောဗာမြန်ပြောချင်ပါလေ
ကလေးတွေကပညာရေးကတက်တူတက်မယ်ဆိုလို့ရှိရင်ဗျာတစ်နှစ်ကိုလို့ဆိုရင်အနည်းဆုံး2000ကျွဲလောက်ကုန်မယ်အနည်းဆုံးအဆင့်ပေါ့နော်ဆိုတော့နှစ်နှစ်ဆိုရင် 5000 လောက်ကုန်မယ်ဆိုတော့အကျွေးတွေကပြီမယ်လေအကျွေးတွေကပြီမှာတေချာတယ်အဲ့တော့ဒီမိုကရက်ကဒါအဲ့ဒီပညာရေးစနစ်ကိုအကောင့်တက်ပုံမဲ့ဆိုရင်ကလေးတွေကအကျွေးလည်းမပြီးတော့ဘူးအေးချမ်းချမ်းနဲ့ပညာသင်ငွေရမှာပေါ့ဗျာအခုတော့အဲ့ဒီခွင့်ရင်ဆုံးရှုံးသွားတယ်လို့ဒါခံစားရတာပေါ့
ဒီရွေးကောက်ပွဲမတိုင်ခင်မှာတုန်းကဆိုရင်တော့ဒါ Republican သမရလောင်းကိုထောက်ခံတဲ့သူတွေကသူတို့မျှော်မှန်းထားတယ်လို့ဖြစ်မလာဘူးဆိုလို့ရှိရင်ဒါသဘုံထားမယ်အဲ့ဒီလိုတောင်ပြောဆိုခဲ့တာရှိပါတယ်ဆိုတော့ကိုအေးမြင့်အနေနဲ့ကလည်းပဲကိုမျှော်မှန်းထားတယ်လို့ဖြစ်မလာနဲ့ပတ်သက်ပြီးတော့ဘယ်လိုပြင်ဆင်ထားလဲ
ဒါတော့အများပြည်သူကနေပြည်သူလူထုကတင်မြှောက်လိုက်တဲ့ဆုံးဖြတ်ကတော့ဒါကျွန်တော်တို့ကကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေလက်ခံပါပဲလေပြည်သူလူထုကအများစုတင်မြှောက်လိုက်တဲ့အစိုးရဖြစ်တဲ့အတွက်ဒီအစိုးရရဲ့စီးသွားတဲ့စီစနစ်အောက်မှာကျွန်တော်တို့ကလိုက်ပြီးတော့တာဝန်ထမ်းဆောင်ပေးမယ်နိုင်ငံသားတယောက်ကတာဝန်ပါပဲ
။တိရီကမေရီလန်းပြည်နယ်မှာနေတာပေါ့လေ။မေရီလန်းပြည်နယ်ဆိုပေမဲ့ဒါဝါရှင်တန်ဒီစီရဲ့ဒီမြို့တော် area ထဲမှာပါတဲ့နေရာမှာနေတာပေါ့။ဆိုတော့ဒီမေရီလန်းပြည်နယ်ဆိုတာကတော့အထူးသဖြင့်ဒါဒီမိုကရက်တွေအားကောင်းတဲ့နေရာပေါ့လေ။တိရီကအကြောင်းသူတူလေးဖြစ်တယ်။အခုဒီရွေးကောက်ပွဲမှာကိုကဝင်ပြီးတော့ဟိုပထမဆုံးအနေနဲ့ဟိုပါဝင်ပြီးတော့မဲပေးခဲ့တယ်ဆိုတော့ရွေးကောက်ပွဲမှာကိုမျှော်မှန်းထားတယ်လို့ဖြစ်လာရဲ့လား။
ရစီကျနာ Hillary ရစီကျနာပါနော်ဘာလို့ဆိုပမာကြီးတော့တော့ကြည့်ပြီးပြီးတော့တီမဲပေးခဲ့ရပါနော
်ဒါ Hillary နိုင်မယ်ဆိုလို့ရှိရင်မြန်မာပြည်အတွက်လည်းအလားအလာတွေကပိုကောင်းတယ်ဆိုတာအဲ့ဒါဘာလို့ဆိုလို့ရပါလဲ
ကောင်းမယ်လို့ထင်တယ်ဘာလို့ဆိုဟိုတောင်းဆစ်ကြည့်လို့ဘာလို့လဲဆိုတော့အထင်မျိုးအဆက်အသွယ်ရှိတာတီးကြားရပါနော်သတင်းတွေထဲမှာလည်းကြားရအဲ့လိုမျိုးဆိုပမာကြီးတော့ကောင်းမယ်ထင်လို့တီးလို့ရတယ်ပမာကြီးတော့လည်းစဉ်းစားရလေဒီမှာနေပေမဲ့လည်းပြဒီမှာတော့လဲစဉ်းစားအဲ့တော့တီးရောအဲ့ Hillary room မဲ့ပြရပါတော့လဲတီးလဲတေချာကောင်းကောင်းမသိဘူ
းဒါမှလည်းပဲ Hillary Clinton ကခုနလိုမျိုးပေါ့လေအထူးသဖြင့်ဒါအီးမေးလ်ကိစ္စတွေမှာအစိုးရကဒါဟိုပေးထားတဲ့အီးမေးလ်ကိုမသုံးမနဲ့ကိုယ့်အိမ်မှာဒါကိုယ်ပိုင်အီးမေးလ်ဆာဗာနဲ့သုံးနေဆိုတဲ့ကိစ္စကိုလည်းပဲဒါလူများကတော်တော်တန်တရားဖြစ်တယ်လေတီးရီတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုထင်လဲ
တီးရီမှန်တယ်တီးရီထင်တာကတော့ तू အဲ့လိုမျိုးကြောင့်မလုပ်သင့်ဘူးဆိုတာဒီသူ့ဘက်ကလည်းဒီအိမ်မှာနည်းနည်းစိတ်ဟိုဖြစ်သွားပါတော့စိတ်ဖြစ်သွားဆိုတော့အဲ့ဒါအတော်လူတွေတရားကြီးအများကြီးရဲ့အဲ့လိုဘယ်လိုပြောမလဲ military ထဲမှာဆိုလို့ရှိရင်လည်းအရင်ဟိုတင်းကျပ်တယ်လေ email ကိစ္စရင်းနဲ့တင်မှာအဲ့လိုမျိုးကို email လည်းတုံးလို့မရအဲ့လိုမျိုးရှိရဲ့အဲ့ဒါအတော်လူတွေတရားကြီးအများကြီးရဲ့အဲ့တော့ Hillary ကအဲ့ဒါတော့မလုပ်သင့်ဘူးအဲ့ဒီအတွက်ကြောင့်လေစိတ်တော့နည်းနည်းချက်သွားဒါပေမဲ့ clear အဲ့လိုမျိုးအခုဖြည့်ရှင်းတာပဲပေါ့နော်အဲ့လိုမျိုးအဖေကဘာမှမဖြစ်တော့ဘူးဆိုပြီးတော့ဒါပေမဲ့လူတွေကတော့မုန်းနေကြတော့ပေါ့နော်ဒါပေမဲ့သူအဲ့အပြစ်လေးတစ်ခုလုံးမိရတော့မှားရဲ့
ကောအဆီဇင်တက်ဆက်ပေးနေတဲ့တုတ္တဆုံလင်အမေရိကန်တခွင်ပြန်လဲထုတ်လွှင့်ချက်ကိုအင်ကာနေ့မနေ့ပိုင်းမှာတစ်ချိန်နှာစင်နိုင်ပါတယ်ရှင
်တော်တာရှင်များရှင်အမေရိကန်ပြည်တော်စုရဲ့မြို့တော်တမရရုံးဆက်ရာဝါရှင်တန်ဒီစီမြို့တော်ကြီးနေလေမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလည်းမဟုတ်တဲ့မြန
မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းဒဇိမ့်တက်တဲ့အလန့်ဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်သမ္မတအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-2-3-2-3-2-5-5-5လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါတယ်ရှင
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြစီရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
မင်းရင်တွေမကြခဏလှုပ်လို့ရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေတာတွေဆယ်တွေဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်တွေအမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါမြစ်ဆုံဒေတာမှာဆယ်ပြန်ဆောက်ဖို့မဆောက်ဖို့အခုထိမရေမြအခြေအနေမှာရှိနေပါတယ်ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့စကိုင်းပြည့်ရွေအရှိဘက်ကဲ့ရဲ့မှာရှိနေပြီးအရင်ကလည်းအပြင်းငယ်ရင်လှုပ်ခဲ့ဘူးတဲ့နေရာပါဒါအပြင်ဆောက်မဲ့ဆဲကလည်းရေတိုးလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆဲဖြစ်နေပါတယ်ဒါကြောင့်တကယ်လို့များဆဲရီဆောက်ဖြစ်မဲ့ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါသလဲကြီးမားတဲ့ရေဖြစ်အားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲည
စုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကညစုံကြတော့စဉ်းစားရတာပေါ့နော်ကိုကျွန်တော်ကငလင်းဆိုတာမျိုးတစ်ခုတည်းကြတော့ဟို10ပဲတစ်ခုပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ဟိုစောက်မယ်ဆိုရှင်ငလင်း resistant design ပေါ့ဟိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့တိုးတော်လည်းပဲတခြားရှုတောင်းတွေကကြည့်ပြီးမှသာလေစောက်တဲ့မစောက်တဲ့ဆုံးဖြတ်ရတာပေါ့ဖြစ်ပြင်တာကတော့အသေးစိတ်လေးလားဆန်းစစ်ပြီးတဲ့အခါကျတော့ဒီစောက်တဲ့ design နဲ့ဟိုတဲ့နဲ့မဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့စောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူဘာတွေလုပ်ပေးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုရင်တော့ပိုကောင်းတာပေါ့ငလင်းရှုတော့တစ်ခုရဲ့ကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရည်ရဲ့ကျွန်တော်ဒီရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရည်က2012တပေကျင်းငလင်းလှုပ်တဲ့အပိုင်းကလွဲလို့ပေါ့ channel အပိုင်းတွေတော်တော်များများတည်ငလင်းလှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့ငလင်း design ထည့်မှုတွေဖြစ်နေပေါ့ဟိုတမန်ငါရှန်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုပမာဏကလည်းတင်ညာတဲ့ဟာကြက်ရည်တွေကြောင့်မလို့ငလင်းလှုပ်ခဲ့မယ်ဆိုလို့ရှိရင် downstream မှာရှိနိုင်တဲ့နေရာတွေရဲ့ effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံအကြောက်တွေရဲ့ resistance ပေါ့ခန္ဓာကြီးအားကိုကျစီးစီပြီးတော့ငလင်းလှုပ်နိုင်တာပေါ့ကျွန်တော် reservoir induce earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေလက်ရှိနေတယ်သူတို့တိရုပ်ပါလေဖြစ်ထားဖို့ရထောက်ထားနေရှိနေတယ်ဟိုအတိကျတာကျွန်တော်မမှန်းနိုင်တာနောက်တစ်ခါအိန္ဒိယတို့ပါတော့မှလည်းဒီ dam တွေပါလေရေတိုးလောင်လိုက်လို့မလို့ငလင်းတွေပါလေလှုပ်ပြီးတော့ဆယ်တွေကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေတိပျောက်ပျက်စီးများတာတွေရှိထားဖို့ရစံနမူနာတွေရှိနေတာဆိုတော့ကျွန်တော်တို့ကဟိုစောက်မဲ့ project ထဲမှာသူတို့ပါလေလုံးမဲ့ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှသာလေခွင့်ပြုတဲ့မပြုတဲ့ပေါ့ဒါကလည်းရှုထောင့်တစ်ခုတည်းကျန်တဲ့အရာအများကြီးရအောင်ဆောက်ပြီးခဲ့မယ်ဆိုရင်လည်းပဲဘာတွေဆက်လုပ်မယ်ဒါတွေအားလုံးဖြစ်ပြီးမှသာလေ assessment လုပ်ပြီးမှသာလေကျွန်တော်အနေနဲ့ဆုံးဖြတ်တက်လာ
ဟုတ်ကဲ့ဒီအောက်ခံကြောက်တီရဲ့အနေထားပေါ့နော်ဆယ်ပြူကျလို့အောက်ခံကြောက်တီရဲ့အနေထားအာရော့သွားပြီးတော့လှုပ်တဲ့ငလင်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင်
သူငလင်းကတဘာဝဖြစ်တဲ့ငလင်းရဲ့ human activities ပေါ့နော်လူတွေရဲ့ဟိုအကြောင်းဘယောကအကြောင်းဖြစ်တဲ့ငလင်းဆိုတော့နှမျိုးခွဲတာအဲတော့စကိုင်းပြည့်ရဲ့ရှိပဲမှာရှိနေလို့မလို့ဒါပေးကြတယ်သူတဘာဝအကြောင်းဖြစ်တဲ့ငလင်းအကြောင်းဒီဟာပစ္စည်းနိုင်တယ်ပေါ့ဟို human activities အကြောင်းဖြစ်တဲ့ဆိုတာကခုနပြောလိုက်တဲ့ဆယ်တွေမှာပြိပ်ပြီးတော့ရေတိုးလောင်လိုက်ပြီးဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာအဲ့လိုပြောင်းတဲ့အချိန်မှာပြည့်ရည်ရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကြောက်တွေ rupture ဖြစ်ဖို့တွေပူတောင်မှသူကတွန်းအားပေးတဲ့အတွက်ကြောင့်မလို့ပြေးထားရတာပေါ့ဆိုတော့ ဆိုတော့ဆယ်ဒီအများစုမှာဆယ်ဆောက်ပြီးပြီဆိုတာနဲ့တကယ်နဲ့ထင်ဒါအဲ့ဒီဆယ်ပတ်ဝန်းကျင်မှာငလျင်တိုင်းတာဆက်ပြီးတက်ဆင်ပြီးတဲ့အခါကျတော့အများအားသူကပါလုပ်ပြရတယ်ဆိုမော်နီတာရင်းလုပ်ပြရတာအဲ့တော့ငလျင်လေးစစ်စစ်စစ်လှုပ်လာပြီးပြီဆိုတာနဲ့တကယ်ထင်ဘာတွေကျွန်တော်ပြုတ်လုပ်တင်တယ်ပေါ့ဥမာဆယ်သူ့လုံထားတဲ့ရည်တွေကိုပုံမှန်လှုပ်ပေးတာလို့ဘာလို့စသည်ဖြင့်ဒါမှမဟုတ်လှုပ်ပြရတာပေါ့အဲ့လိုမျိုးမော်နီတာရင်းလုပ်ထားမှုရှိမှသာလေဒီဆယ်ကြောင်ပေါ့ဖြစ်နိုင်တဲ့သဘောပါဘေးအန္တရာယ်သူတို့ဖြစ်နေလေပေါ့ပြည်ရှုလောင်းကကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့ဒါတွေကလည်းပဲပရိထားအတွက်ချက်ရမယ်စဉ်းစားမယ်ထင်ပါအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆဲဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect တွေမှာဥပမာဆိုရင်မြစ်ဆုံဆဲလို့နေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိထိခိုက်နိုင်မှာလဲဆရာ
ဒါကတော့ကျွန်တော်အဓိကတော့ပြောလို့မရပါဘူးဒီကြောင့်လို့မြောက်ဆိုကျွန်တော်တို့ကိုလိုက်ကဟိုဟာဟိုနည်းနည်းလေးစာပေးလို့မထားသေးတာပေါ့ topography ရရောဆယ်ထဲမှာကျွန်တော်တို့ရေအမောင့်ပေါ့ဘယ်လောက်ထိတူလောင်မလဲဆိုတာရောပေါ့နောက်ကဘာဆယ်မျိုးစားလဲဟိုဒါမျိုးတွေကစာပေါ့ဆိုအားလုံးတွက်ချက်ပြီးမှဒါလေတော့ဒီကြီးနာတော့အဲ့ဒီပတ်ဝန်းကျင်ဒေတာတွေကိုဘယ်လောက်ထိ effect ဖြစ်နိုင်မလဲဆိုတာမျိုးကိုအတိအကျပြောလို့ရမှာပေါ့ anyway ပေါ့ဟို effect ကတော့ဖြစ်နေဆိုရင်တော့အနည်းနဲ့အများပဲဟိုထိခိုက်ဖို့တော့ဒါဒီအားရရရှိနေတာပါပဲအဲ့လိုမျိုးသိနေခြင်းလဲဆိုတော့သိခြင်းလဲဆိုတော့ခုနကကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကလေးဒါဒီအားလုံးဘလောက်အမောင်းတူလောင်းမလဲတကယ်လို့များမတော်တဆပြည့်စုံခဲ့ဆိုလို့ရှိရင်အဲ့ downstream area တွေမှာဘယ်နေရာအထိ effect ဖြစ်နိုင်မလဲဒါကြောင့်မလို့ risk ပေါ့ဟိုဘလောက်ရှိနိုင်မလဲဒါတွေဟိုရှောင်ရှားနိုင်ဖို့ရအတွက် plan တွေရောဘလို့ချထားတယ်လေဆိုတာမျိုးကြီးပါကျွန်တော်ထည့်သွင်းတွေ့ချင်ရတော့ပါပေါ့
ဒါမြစ်ဆုံအတွက်စဉ်းစားရမယ့်အချက်ဒီပေါ့နော်
ဟုတ်ကဲ့ပါပြီးခဲ့တဲ့ဆူရလက်ထက်ကဒါကြီးကိုမရနာခင်တုန်းကပုံမိဗေဒပေါ့ MGSD ရောပုံမိဗေဒပညာရှင်ရောငလီလီရောပထဝီရောနောက်တစ်ခါဇီဝမျိုးခွဲတွေအားလုံးပေါင်းပြီးတဲ့အခါကျတော့ UMFCCI မှာအဲ့ဒီရဲ့မြေဆုံစီမံကိန်းအကြောင်းကိုကျွန်တော်ဟောပြောပွဲလေးတစ်ခုလုပ်ပြီးပုံမိသိပ္ပံတရားဥပဒေကျင်းပတာလေဆိုအားလုံးအဲ့တုန်းကဝိုင်းဆွေးနွေးတဲ့အခါကျတော့မဆောက်ဖို့ဆပ်ဖို့လုပ်တဲ့ဒီပါလာမီတာကြီးကပုံများနေတာပေါ့အဲ့တုန်းကတော့ကျွန်တော်တို့အားကုန်လုံးပေါ့ပညာရှင်တွေဒီခုနပြောတဲ့ပထဝီနော် environment နော် geotechnical geo resource အားလုံးပေါင်းပြီးတော့ပြောရတဲ့အခါကျတော့ရာဂိုင်းလုံးတော်တော်များများကမဆောက်သင့်ဘူးဆိုပြီးကျွန်တော်တို့အကြံပြုဘူးလေ
မြန်မာနိုင်ငံငရင်ကော်မတီကအတွင်းမှုဒေါက်တာမျိုးတန့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဟုတ်ကဲ့မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင် VOE ကနေအခုလွှင့်ပေးနေတဲ့တနင်္လာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီကနေ11:00နာရီအထိနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညပဲအစီအစဉ်အဆုံးတက်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကပြညာပေးပါအောင်မယ်ရှင
်ဒီကနေ့နိုဝင်ဘာလ17ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့စစ်ပြန်စစ်မှုထမ်းအောင်များနေ့ဖြစ်ပါတယ်စစ်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်စစ်သည်တော်တွေကိုဂုဏ်ပြုတဲ့အစိုးရရုံးပိတ်ရက်လည်းဖြစ်ပါတယ်တရှိထင်ရှားသိမ့်မကြံတော့တဲ့ဒုတိယကမ္ဘာစစ်ကစစ်ပြန်တွေအပြင်နိုင်ငံအတွက်ပေးဆက်ခဲ့တဲ့စစ်မှုထမ်းတွေအားလုံးကိုဒီကနေ့မှာဂုဏ်ပြုကြပါတယ်စစ်ပြန်စစ်မှုထမ်းအောင်နေ့တိုင်းမှာနိုင်ငံခေါင်းဆောင်တွေဟာအာလင်တန်အမျိုးသားစစ်သင်ချင်းကအညတရစစ်သည်ပိတ်မမှာပန်းခွေချအလေးပြုပါတယ်ထရမ့်တက္ကသိုလ်ကိုလိန်လယ်မှုနဲ့တရားဆွဲဆိုထားတဲ့ထရမ့်တက္ကသိုလ်ကျောင်းသားတွေနဲ့အမှုကြေအေးဖို့စိစက်ညှိနှိုင်းသွားမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အရှိန်အဟုန်တွေကပြောပါတယ်ထရမ့်အနေနဲ့ကျန်းသစ္စာကျင်းစုပြီးချိန်ထိအမှုရင်ဆိုင်ဖို့ရက်ကိုလာမယ့်နိုဝင်ဘာ28ရက်နေ့ကနေနောက်ထပ်ဆုတ်ပေးဖို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့တရားရုံးကိုထရမ့်ရှိန်အဟုန်တွေတွားခဲ့ကြပါတယ်ထရမ့်အနေနဲ့သမ္မတတာဝန်လွှဲပြောင်းယူမဲ့ကာလဖြစ်တာကြောင့်အမှုရင်ဆိုင်ဖို့အခက်အခဲဖြစ်နေတာကြောင့်ရှင်တွေကထောက်ပြပါရဲထရမ့်တက္ကသိုလ်ဟာအင်ချမ်းမြေရင်းနှီးမြှုပ်နှံမှုဆိုင်ရာတွေနဲ့ပတ်သက်လို့တင်ကြားပေးခြင်းမရှိတာကြောင့်ကျောင်းသားဟောင်းတွေက2010ခုနှစ်မှာတရားစွဲဆိုခဲ့တာပါဒီတော့တွင်အမေရိကန်ပြည်ထောင်စုသမ္မတအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံရတာကိုမကျေနပ်သူထောင်ထောင်ချီအားအမေရိကန်နိုင်ငံတဝန်းကမြို့ကြီးတွေမှာဆန္ဒပြနေကြပါရဲအခုအချိန်အထိဒီဆန္ဒပြသူတွေကလူပေါင်း200လောက်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့သတင်းအချို့မှာဖော်ပြကြားထားပါရခင်ဗျာ
2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တာရဲ့စနေနေ့မနက်ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ဒီပါခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.